Welcome to the Voice of America in Burmese.
မင်္ဂလာနေ့တည်းရဲ့အစမှသောရရှင်နေပျော်ရွှင်နေကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3040 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင့်ကျမသင်္ကီထိုက်ပါကိုကျော်ကျော်သိန်းနဲ့အတူသတင်းနဲ့အကျညာပါမယ်။ဂျိုရုနဲ့ဒုံးကြီးအင်ဂျင်ဆက်ဆန်းသက်ရေးစက္ကန့်မှာအရေးကြီးတဲ့ဆန်းသက်မှုလုပ်တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။ဆူဒန်သမ္မတဟောင်းကိုတော့အဂတိလိုက်စားမှုငွေမဲခဝါချမှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကစနေနေ့မှာစီရင်ချက်ချပါတယ်။ရှင်နီမာလုတ်တင်မြန်မာတရုတ်ကုန်စည်ပြပွဲမှာတော့ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိယင်းနှိမ့်ညွန်မှုစီမံကိန်းတွေလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့တရုတ်ဘက်ကပြောဆိုထားပါတယ်ဒီလိုထိတ်ချမ်းရပရင်းနေနားဆင်ကြရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ ICJ တရားရုံးမှာကိုယ်တိုင်တွားရောက်ရှောက်လေခဲ့တဲ့ဒေါ်ဆန်းစုကြည်မြန်မာပြည်ပြန်ရောက်ချိန်မှာပြည်သူတွေဘယ်လိုကြိုးဆိုခဲ့ကြပါသလဲ
တရားရုံးရဲ့ဆုံးဖြတ်ချက်ကတော့ကျွန်တော်တရားဥပဒေအကြောင်းကိုသိဉာဏ်မရှိတဲ့တော့ကျွန်တော်တို့ကဘာမှမလုပ်ဘူးမသိဘူးဒါပေမဲ့အမေအကောင်းဆုံးလုပ်နိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
သတင်းလေးအပြီးမကြခင်မှာတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူထိုင်းနိုင်ငံမှာဖမ်းဆီးခံရစေAA တပ်ဖွဲ့စီဦးစီးချုပ်ရဲ့ဇနီးနဲ့ကလေးတွေရဲ့အခြေအနေကိုတင်ပြသွားမှာဖြစ်တယ်လို့နိုင်ငံကဒီထိတ်တန့်ရောက်သတင်းတွေမှာတော့ဒီသမ္မတထရန့်ပေါ်တရားစွဲရေးနောက်တဆင့်သာလိုတော့တဲ့အကြောင်းနဲ့အပတ်စဉ်ကဏ္ဍတွေအဖြစ်စနေညတရားလေးလိုင်းအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်တားတွေကိုပို့ပြီးခိုက်မှအကောင်းစီရဲ့အတွက်ရည်ရွယ်ပြီးဂျိုရုနဲ့ဒုံးကြီးအင်ဂျင်ဆက်ဆန်းသက်ရေးစက္ကန့်ကနေအရေးကြီးတဲ့ဆန်းသက်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။နျူကလ িয়ার ရေးဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပို့ပြီးလက်ရောဖို့ဒီနှစ်ကုန်ပိုင်းကိုနောက်ဆုံးရက်အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားခြင်းပြည့်ဖို့သတင်းပါအနေနဲ့အလို့နောက်တာဝဲဖြစ်ဒုံးကြီးတွေဒါမှမဟုတ်လဲနျူကလ িয়ার ဆန်းသက်မှုတွေပြန်ဆဖို့ချင်းချောက်ထားခြင်းမှာပဲအခုလိုဆန်းသက်မှုလုပ်ခဲ့တာပါစနေနေ့ကဘာဆန်းသက်မှုလုပ်ခဲ့တာလဲဆိုရနဲ့ဆန်းသက်မှုဓာတ်ပုံတွေကိုလည်းမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကမဖော်ပြပါဘူးဆိုဟေဂျိုရုလွတ်တင်ရေးစခန်းမှာစမ်းသပ်ခဲ့တာလို့ပဲသတင်းကဖော်ပြပါတယ်။ဒီစခန်းမှာပဲပြီးခဲ့တဲ့သတင်းပတ်တုန်းကလည်းတိတ်ကိုအရေးကြီးတဲ့စမ်းသပ်မှုလုပ်တယ်လို့မြောက်ကိုရီးယားဘက်ကပြောဆိုပြီးအဲ့ဒီစမ်းသပ်မှုကတော့ဒုံးကျည်အင်ဂျင်ဆက်ဖြစ်ပုံရပါတယ်။လက်တလောလုပ်ခဲ့တဲ့ကာကွယ်ရေးသိပ်ပံသုတေသနတွေမှာအဖိုးမဖြတ်နိုင်တဲ့အချက်လက်တွေအတွေ့အကြုံတွေနဲ့ဤပညာသစ်တွေကိုရရှိခဲ့ပြီးနောက်ထပ်ဗျူဟာမြောက်လက်နက်စမ်းသပ်မှုမှာအပြည့်အဝအသုံးချသွားမယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့အကြီးအကဲအရာရှိပိုက်ကျွန်ချွန်းကိုကိုးကားပြီးနိုင်ငံပိုင် KCNA သတင်းကဖော်ပြပါတယ်။အမေရိကန်ရဲ့နျူကလ িয়ার ချင်းချောက်မှုတွေကိုလွှမ်းမိုးထိန်းချုပ်နိုင်ရေးအတွက်အခုစမ်းသပ်မှုတွေကရည်ရွယ်တယ်လို့လည်းသူကထပ်လောင်းပြောပါတယ်။မြောက်ကိုရီးယားစစ်တပ်ရဲ့အရာရှိချုပ်ပိုက်ကျွန်ချွန်းကစစ်တပ်အနေနဲ့ခေါင်းဆောင်ကင်ဂျွန်ဝန်ရဲ့ဆုံးဖြတ်ချက်တိုင်းကိုအကောင့်ထဲဖော်ဖို့အစဉ်နဲ့ရှိတယ်လို့လည်းပြောဆိုသွားပါတယ်။
နယူးဇီလန်နိုင်ငံ White Island မှာပြီးခဲ့တဲ့တနင်္လာနေ့ကမိတော်ပေါက်ွဲပြီးတဲ့နောက်ပျောက်ဆုံးနေသူနှုတ်ကိုရှာဖွေရေးလုပ်ငန်းတနင်္လာနေ့မှာပြန်ဆောက်ဖို့တာဝန်ရှိသူတွေစီစဉ်နေပါတယ်။မနေ့ကမှကျွန်းကိုပြန်သွားနိုင်မယ်လို့မျှော်လင့်ရတဲ့အစီအစဉ်တစ်ခုလုပ်နေပါတယ်။ဒါပေမဲ့အပြီးသက်ဆုံးဖြတ်ချက်မချရသေးပါဘူးလို့နယူးဇီလန်ရဲတပ်ဖွဲ့ဒုတိယကော်မရှင်နာမင်းကြီး Mike Clement ကစနေနေ့မှာပြောပါတယ်။မိတော်ထပ်ပြီးပေါက်ွဲနိုင်သေးတာကြောက်တုံးချော်ရင်နဲ့ဓာတ်ရုပ်ပစ္စည်းတွေပေါက်ွဲတာကြောင့်အစိတ်သက်တင်နေတဲ့ရေးစတဲ့ Andrew ကြီးကြောင့်ရှာဖွေရေးအစီအစဉ်ဟာတိတ်ကိုတတိထားပြီးလုံဆောင်အောင်မယ့်ကိစ္စဖြစ်ပါတယ်လို့ Clement ကပြောပါတယ်။တရင်ဘက်အစိုးရပိုင်းကရုပ်အလောင်းတစ်ခုမျောနေတာကိုတွေ့ခဲ့ရတဲ့နေရာမှာရင်ခုသမားတွေကပျောက်ဆုံးနေသူ2ဦးကိုစနေနေ့မှာဆက်ရှာပါတယ်။ပြီးတော့ပေါက်ကွဲတာကနေနောက်ထပ်သေဆုံးသူ2ဦးတိုးလာတာကိုစနေနေ့ကတည်ပြုလိုက်တာကြောင့်စုစုပေါင်းသေဆုံးသူ15ဦးထက်မနည်းရှိသွားပါပြီ။ပေါက်ကြံနေတုန်းကတော့စစ်ဘက်ကအထူးကြွန့်ကျင်သူတွေဟာစစ်ရဟန်းနဲ့ဆင်းသုံးပြီးရုပ်အလောင်း6ခုကိုပြန်ရယူနိုင်ခဲ့ပါတယ်။လူပေါင်းတစ်ထောင်ကျော်ဟာနယူးဇီလန်နဲ့ဩစတြေးလျကစေယုံတွေမှာစနေနေ့ကဒီကုသမှုခံယူနေရဆက်တည်းအများစုဟာပြင်းထန်တဲ့မိလောင်တိုင်းရာတွေရထားကြပါတယ
်။ဆူရန်သမရဟောင်းအိုမာအယ်ဘာရှီယာကိုအခရီလိုက်စားမှုငွေမဲခဝါချမှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကစနေနေ့မှာစီရင်ချက်ချလိုက်ပြီးဇရိတာပြုပြင်ရေးစက္ကန့်မှာနှစ်နှစ်ထိန်းသိမ်းဖို့ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဆူရန်အနာရှင်ဟောင်းဘာရှီယာအတွက်တော့ပထမဆုံးတရားစီရင်ခံရမှုလည်းဖြစ်ပါတယ်။ ဆိုရမင်္ဂကိုဆယ်စုနှစ်တုန်းကစာအုပ်ချုပ်ခဲ့တဲ့အသက်85နှစ်အရွယ်သမရာဟောင်းဘာရှားကိုဆိုရန်ပြည်သူတွေကလက်နဲ့ချီဆန္ဒပြခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့အီဗီလာမှာစစ်တပ်ကသူ့ကိုဖျောက်ချခဲ့တာပါ သမရာဟောင်းပါရှီယာကိုရာဒုကဖေရှားချိန်မှာသူ့အိမ်မှာရှာဖွေတွေ့ရှိခဲ့တဲ့တန်းနဲ့ချီတဲ့အမေရိကန်ဒေါ်လာယူရို၅ချီစူဒန်၃ပေါင်ငွေတွေကိုလည်းသိမ်းဆီဖို့တရားရုံးကအမိန့်ချပါတယ်။စနေနေ့ကတရားခွင်မှာတော့သမရာဟောင်းပါရှီယာကစူဒန်ရိုးရာအဖြူရောင်ဝတ်ရုံကိုဝတ်ဆင်ထားပြီးတရားသူကြီးကစီရင်ချက်ကိုဖတ်ကြားချိန်မှာတော့တန်းလှောင်အိမ်အတွင်းကနေသမရာဟောင်းကညင်ညင်တက်တက်ကြည့်နေခဲ့ပါတယ ตมราฮองกูทับขันเนี่ยดาจินเนี่ยฉีเนี่ยสนะปะตุรีเลยမြို့တော်ခတ်တွင်းကလမ်းမာတွေထံမှာစနပြကြပါတယ်တမရဘာရှရာစန့်ကျင်ရေးတနစ်ကြလှုပ်ရှားမှုရဲ့အခြေခံဖြစ်တဲ့ Suranese Professionals Association ကတော့အခုတရားစီရင်မှုဟာဆိုရင်တမရဟောင်းအပေါ်ကျင့်ဝတ်ပိုင်းဆိုင်ရာအရာရောနိုင်ငံရေးအရာပါပြည်ထောင်စီရင်ချက်ဖြစ်တယ်လို့ဆိုပြီးတော့ကြိုဆိုပါတယ် သမရဟောင်းဘာရှရာအနေနဲ့အကြမ်းဖက်မှုတွေကိုလှုံ့ဆော်ပေးမှုဆန္ဒပြသူတွေတပ်ဖြတ်ခံရမှုမှာပါဝင်ပတ်သက်မှုတွေအပါအဝင်တခြားဆွေးချက်တင်တယ်လေဆူဒန်နိုင်ငံတွင်းမှာရင်ဆိုင်နေရတာဖြစ်ပါတယ်။ဒါပြင်ဆူဒန်ဒါဖော်မတည်ငြိမ်မှုအတွင်းဆန္ဒပြသူတွေကိုညှဉ်းပန်းနှိပ်စက်မှုတပ်ဖြတ်မှုဆစ်ရာဇဝဲမှုလူမျိုးရုံးတပ်ဖြတ်မှုဆွေးချက်တင်တဲ့နိုင်ငံတကာရာဇဝဲမှုဆိုင်ရ
5 မှာတက်ရောက်တဲ့နိုင်ငံတွေကြောင့်အပြင်းထန်ဇက်ရိုက်ဆွေးနွေးညှိနှိုင်းကြပြီးတဲ့အထိသဘောတူညီချက်မရတာကြောင့်ညီလာခံဟာအောင်မြင်မှုမရမဲ့အခြေရင်ဆိုင်နေရပါတယ်။ကမ္ဘာကြီးပုံလွေးလာတာကိုဘယ်လိုတိုက်ဖြတ်ကြမလဲဆိုတာနဲ့ထိခိုက်ပျက်စီးမှုတွေအတွက်ရမွေဘယ်လိုထက်ဝင်ကြမလဲဆိုတာတွေအပေါ်သဘောထားကွဲပြားတာဟာဘယ်တော့မှနည်းမှမတူအောင်ကြီးမားနေတာပါ။ဆန္ဒတဲ့နိုင်ငံတွေတဖြည်းဖြည်းဖွံ့ဖြိုးတိုးတက်လာနေတဲ့နိုင်ငံတွေနဲ့ကမ္ဘာအဆင်းဆုံးနိုင်ငံတွေကတန်တမန်တွေဟာသူတို့တနိုင်ငံချင်းစီရဲ့အကြောင်းပြချက်တွေကိုထောက်ပြပြီးသဘောတူညီချက်မူကြမ်းပါအချက်တွေကိုထောက်နေကြတာပါ။နီလာကန်ကိုအင်းရှင်အနေနဲ့ကျင်းပတဲ့ချီလီနိုင်ငံကဘုံသဘောတူညီချက်တစ်ခုရဖို့ကြိုးစားတဲ့အနေနဲ့မူကြမ်းတင်သွင်းထားတာပါ။ဒိဗက်ပညာရှင်တွေရဲ့တတိပြချက်တွေဥရုယပြည်ပြောင်းလဲမှုကြောင့်လူသေဆုံးရတဲ့အထိဆိုးရွားတဲ့ရာသီဥတုအခြေအနေတွေဖြစ်နေတာလူငယ်တန်းပေါင်းများစွာရဲ့တရင်ပတ်စဉ်ဆန္ဒပြပွဲတွေစတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ဒီနီလာကဆစ်ဆက်ညီနိုင်မှုတွေကနေအကြက်တဲကိုကင်တဲ့ဖြစ်ရှင်းဖို့အစိုးရတွေအနေနဲ့နှစတူစူးစမ်းလို့ရှိပါတယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးရမယ်ဖိအားနဲ့ကြုံနေရတာဖြစ်ပါတယ်။ဒါပေမဲ့လည်းဆက်နှစ်ကြာဆွေးနွေးပွဲတွေဟာစနေနေ့မှာတော့အဲ့ဒီညီမချက်ကနေပို့တော်ဝေးသွားပါတယ်။
အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်တိုမီတာ32 kHz 933ကလိုက်တိုမီတာ40 kHz 983ညလိုက်တိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းကနေနေမနေ့ခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။18ချိန်မြောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကုန်စည်ပြပွဲကိုတရုတ်နိုင်ငံရွှေလီမှာဒီဇင်ဘာလ10ရက်နေ့ကနေ16ရက်နေ့အထိကျင်းပနေတာမှာတော့အခုချိန်ထိစီမံကိန်း24ခုလက်မှတ်ရေးထိုးပြီးဖြစ်ကြောင်းတရုတ်နိုင်ငံပိုင်ရှင်းဟွားကဖော်ပြပါတယ်။အမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတဲ့အဲ့ဒီစီမံကိန်းတွေတင်းမှာတော့ခီးသွားလာရေး၊စိုက်ပျိုးရေး၊သယ်ယူပို့ဆောင်ရေး၊တစ်ထုတ်ကုန်နဲ့တခြားလုပ်ငန်းကဏ္ဍတွေပါတယ်လို့ဆိုပါတယ်။ကျုံမြန်မာနေဆက်ကုံတော်ရေးကုန်စည်ပြပွဲမှာတော့မြန်မာဘက်ကတစ်တော်ထွက်ကုန်တွေလက်မှုပစ္စည်းတွေပြတ်တာနေကြပါတယ်ပြတ်ကန်းပေါင်း900ကျော်ရှိပြီးပစ္စည်းအမျိုးအမည်ပေါင်း200ကျော် 2000 ကျော်ပါဝင်ပြတ်တာနေတာပါမြန်မာနိုင်ငံထက်ကြောင်းမြတ်တယန်စာတတစ်တော်ထွက်ပစ္စည်းစိုက်ပျိုးရေးမွေးမြူရေးထုတ်ကုန်အများစုကနေဆက်ကုံတော်ရေးကနေတဆင့်တရုတ်ဘက်ကိုအဓိကတင်ပို့နေရတာဖြစ်ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာတော့စံနောက်စိုက်ပျိုးရေးတည်နှံတို့လိုစိုက်ပျိုးရေးထွက်ကုန်အများစုမှာတော့တရုတ်ဘက်ကအရေးအသွေးထိန်းချုပ်မှုတရားမဝင်ကုန်သွယ်မှုကိုကန့်သက်ပိတ်ပင်မှုတွေကြောင့်မကြာခဏဆိုသလိုအခက်တွေ့နေကြရပါတယ်
ထိုင်းနိုင်ငံစစ်အာဏာသိမ်းကောင်းဆောင်ဟောင်ဟွန်ကြီးတို့ Prayut Chan O-cha ဆွေးနွေးကိုအမြင့်တန်ဝေဖန်တဲ့ Future Forward Party ကိုဖျက်သိမ်းဖို့ထိပ်တော်ဥပဒေခွင့်ရုံးကဆုံးဖြတ်ပြီးတဲ့နောက်ဗကောင်းမြို့တော်မှာစနေနေ့ကလူထောင်ပေါင်းများစွာဆန္ဒပြကြပါတယ် Future Forward Party ကောင်းဆောင်သနာသွန်း John Grun Granke ကတောက်ကြနေမှာနှိုးဆော်ထားတဲ့အတိုင်းလုပ်တဲ့ဆန္ဒပြပွဲဟာ2014ခုနှစ်မှာအဲဒီချိန်ကဗိုလ်ချုပ်ကြီး Prayut အာဏာသိမ်းခဲ့ချိန်ကလေးကဆိုရင်အကြီးဆုံးဆန္ဒပြပွဲပါအသက်42နှစ်အရွယ်ကလေးကျယ်တထေးသနာသွန်းဟာမန္တလေးမှာရွေးကောက်ပွဲပြီးချိန်ကလေးကဆိုရင်ဝန်ကြီးချုပ် Prayut အစိုးရကိုအပြင်းထန်ဝေဖန်သူတူဖြစ်လာပါတယ် ယူကဝဲမှာစစ်ဖက်အသားစီးရအောင်မယုံပြောင်းလှုပ်ဆောင်ခဲ့တယ်လို့တိုက်တွန်းတွေကဥပန်ထားပါတယ်။ Future Forward ပါတီကသနာသွန်းစီကနေချင်းငွေဒေါ်လာသန်းပေါင်းများစွာကိုရယူပြီးယူကဝဲဥတွေကိုချိုးဖောက်တယ်လို့ဆွဆဲပြီးတော့ပါတီကိုဖျက်သိမ်းပေးဖို့ထိုင်းယူကဝဲကော်မရှင်ကခြေကဥတွေဆိုင်ရာခုံရုံးမှာရှောက်ထားခဲ့တာဖြစ်ပါတယ်။
အိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာလေရုညဉ့်ဉန်းမှုကြောင့်ဒေသခံအများစုဟာအသက်ရှူရခက်ခဲတာ၊ချောက်ဆိုးရင်ကျက်တာဒါမှမဟုတ်လဲတိထက်ဆိုးရတဲ့အသက်ရှူလမ်းကြောင်းဆိုင်ရာပြဿနာတွေခံစားနေကြရပြီးတချို့ကတော့ခိတခဏတက်တာရရစီဖို့အတွက်ဆိုင်တစ်ခုကိုသွားနေကြရပါတယ်။အောက်ဆီဂျင်ဘားလို့ခေါ်တဲ့ညူဒေလီရဲ့ပထမဆုံးသောဆိုင်မှာတော့လေကောင်းလေသန့်ရှူရှိုက်နိုင်ဖို့၄ဒေါ်လာကနေ9ဒေါ်လာလောက်ထိကျတင်ပါတယ်။15မိနစ်လောက်အောက်ဆီဂျင်ရှူဖို့ကိုဒီဆိုင်ကိုလာနေကြရတာဖြစ်ပါတယ်
။ပရီးမီးယားလိပွဲစဉ်16ကိုစနေကကစားကြတဲ့အသင်းတွေထဲမှာအမတ်ပေးစရာထိတ်9သင်းတွေက3သင်းကန်တဲ့အထက်လီဗာပူးတွေပဲနိုင်ရပါတယ်။လီဗာပူးကအိမ်ခွင်းမှာဝက်ဖို့ကိုငကိုးပြတ်နဲ့နိုင်ရတာကြောင့်အမတ်ပေးစရာထိတ်ဆိုးအဆင့်ကိုဆက်ထိန်းနိုင်တယ်လို့ဒီပြနေကလက်စတာစီးတီးကအိမ်ခွင်းမှာနော်ဝစ်စီးတီးနဲ့တကိုးစီတည်ကြတဲ့အတွက်အမှတ်ကွာခြားချက်ကလည်း10အမှတ်တည်ဖြစ်သွားပါပြီ။ချယ်ဆီအသင်းကတော့အောက်ဆုံး9သင်းထဲမှာတက်လိုက်ကြလိုက်ဖြစ်နေတဲ့ဘုံမော့ကိုအိမ်ခွင်းမှာတကိုးကိုမရှိနဲ့ရေးနိုင်သွားပြီး26မှတ်နဲ့အဆင့်လေးနေရာမှာရှိပါတယ်။ဆက်ဖြစ်ယူနိုက်တက်ကအိမ်ခွင်းမှာအက်စတွန်ဗီလာကို2ဂိုးပြတ်နေနိုင်ပြီးတပွဲလျော့မန်ချက်စတာယူနိုက်တက်အသင်းထက်တမတ်ပဲအသာနဲ့လက်ရှိအဆင့်9မှာရှိနေပါတယ်။တခြားပွဲနှစ်ပွဲမှာတော့ဘန်လီကနျူကာဆယ်ကိုတကိုးကိုမရှိဝက်ဟမ်ကဆောက်သမ်တန်ကိုတကူးကူးမရှိနဲ့အသီးသီးအနိုင်ရသွားကြပါတယ်။တရင်းလူလေးမှာမန်ချက်စတာယူနိုက်တက်နဲ့အေဗာတန်၊ဝူးဖ်စ်နဲ့စပါ၊အာဆင်နယ်နဲ့မန်စီးတီးတို့ကစားဖို့ရှိပြီးခရစ်စတယ်ပဲလစ်နဲ့ဘရိုက်တန်ကတော့တင်းလာနေမှာကစားကြမှာဖြစ်ပါတယ်ခင်ဗျာ
။ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုမတ်သိမ့်ကြီးတိုင်းနဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာ။အခုတော့သတင်းဆောင်မတွေကိုဇက်လိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။နိုင်ငံတကာတရားရုံး ICJ မှာအမှုရင်ဆိုင်ပြီးနောက်မြန်မာနိုင်ငံကိုစစ်နေနေကပြန်လည်ဆက်ရောက်လာတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကိုနေပြည်တော်မှာထောင်ထဲချီတဲ့ပြည်သူတွေကြိုဆိုခဲ့ကြပါတယ်။ ICJ မှာအမှုရင်ဆိုင်ခဲ့ပြီးနောက်အကောင်းဆုံးကိုမျှော်လင့်ထားပြီးအဆိုးဆုံးအတွက်လည်းကြိုတင်ပြင်ဆင်ထားရမယ်လို့လာရောက်ကြိုဆိုသူတွေကပြောပါတယ်။နေပြည်တော်လေစိတ်ကိုတော်အောင်ဆန်းစုကြည်ဆက်ရောက်လာခြင်းမှာလူတွေရဲ့ကြိုဆိုမှုတွေကိုVOA ကတွားရောက်သတင်းယူခဲ့ပြီးကြိုးစိုးသူတချို့ကိုလည်းတွေ့ဆုံမေးမြန်းထားပါတယ်။မတ်တင်ကြီးထက်ကတင်ပြမှာပါ
။ဒီပြည်တော်လေးစိတ်ထဲကနေနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ရဲ့ကာရန်ထွက်လာခြင်းမှာလမ်းဘေးဝဲရကနေကြိုးစိုးသူတွေအော်ဟစ်ကြိုးစိုးခဲ့ကြတာပါ။ဒေါင်းဆန်းစုကြည်ကလည်းကားမှန်ကိုချပြီးကျိုးစိုးသူတွေကိုနှုတ်ဆက်ပါတယ်ပထမတော့ကျိုးစိုးသူတွေကလမ်းမှာလူသားလမ်းပေါ်မှာဒေါင်းဆန်းစုကြည်ကျမ်းမာပါစေကြောင်းအော်ဟစ်ကြိုဆိုခဲ့ကြပေမဲ့နောက်ပိုင်းမှာတော့ဒေါင်းဆန်းစုကြည်ရဲ့ကားရန်စီကိုကတ်ပြီးတော့နှုတ်ဆက်ခဲ့ကြတာကြောင့်လည်းလုံခြုံရေးပုဂ္ဂိုလ်တွေကကားရန်ဘီကနေအပြေးလိုက်ပြီးစောင့်ရှောက်ခဲ့ရပါတယ်နယ်သာလန်နိုင်ငံဒီဟိတ်နိုင်ငံတကာတရားရုံးမှာမြန်မာနိုင်ငံအပေါ်လူမျိုးတုံးတက်ဖြတ်မှုဆွဆွဲချက်ကိုခုခံခြေပခဲ့တဲ့ဒေါ်ဆန်းစုကြည်ကိုလာရောက်ကြိုဆိုသူတွေတဲကတချို့ကလည်းအခုလိုပြောပါတယ
်။ပေါင်းလုံးတက်မြောက်ပူးဆုံးခဲ့တယ်
။တရားရုံးရဲ့ဆုံးဖြတ်ချက်ကတော့ကျွန်တော်တို့တရားဥပဒေအကြောင်းကိုသိဉာဏ်ကြီးမသိရတော့ကျွန်တော်တို့ကဘာမှမပြောဘူးလို့ဖြစ်ဘူး။ဒါပေမဲ့အမေအကောင်းဆုံးလုံနိုင်ခဲ့တယ်လို့ကျွန်တော်တို့ယုံကြည်တာပဲ။အဲ ICJ တရားရုံးအနေနဲ့ကလည်းတရားမျှတတဲ့စင်နိုင်ရရှိတရားဥပဒေအနေနဲ့လည်းမြန်မာနိုင်ငံဖြစ်တဲ့အမှန်ကိုတည်တည်ဆတ်ဆတ်လေးလေ့လာပြီးတော့ဆုံးဖြတ်နိုင်ပါသေးလို့ကျွန်တော်မျှော်လင့်ပါတယ်
။တိုင်းပြည်မှာဒီလိုဖြစ်တဲ့အောင်မဲ့ဆိုကြည့်တာကြိုးရပါဘူ
း။တရားရုံးနဲ့ဆုံးဖြတ်တဲ့ဆုံးဖြတ်ချက်ပေါ်ကိုရိုးနေတဲ့ဘယ်လိုလဲ
။အဲ့တော့ဘာပါကြုံလဲဆိုတော့တရားရုံးဆုံးဖြတ်ချက်တခြားတယ်။ဒါပေမဲ့ဟုတ်ပေါ်တယ်
။ဒီနေ့ညတော်ဆန်းစုကြည်ပြန်လဲဆက်ရောက်လာချိန်မှာလာရောက်ကြိုဆိုသူတချို့ကို VOA ကမေးမြန်းခဲ့တာဖြစ်ပါတယ်။အများစုကတော့တရားရုံးဆုံးဖြတ်ချက်အတွက်အကောင်းဆုံးမျှော်လင့်ထားတယ်အဆိုးဆုံးအတွက်လည်းပြင်ဆင်ထားတယ်အခုလာကြတာကတော့တရားရုံးကိုကိုယ်တိုင်သွားပြီးနိုင်ငံကိုစားဖြည့်ရှင်းပေးတဲ့ဒေါက်ဆန်းစုကြည်ကိုကျေးဇူးတင်တဲ့အနေနဲ့လာရောက်ကြိုဆိုတာလို့ပြောကြပါတယ်ကုလသမဂ္ဂရဲ့အမြင့်ဆုံးတရားရုံး ICJ မှာဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံဟာလူမျိုးတုံးတက်ဖြတ်မှုတားဆီးကာကွယ်ရေးဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်နဲ့တိုင်ကြားခဲ့တာဖြစ်ပါတယ်။ဒီတိုင်ကြားချက်ကိုအပြစ်တက်ချနိုင်နိုင်ဖို့ကနှစ်နဲ့ချီကြားမြင့်နိုင်ပါတယ်။ ဒီတော့အတွင်းမှာလူမျိုးတော်တပ်ဖြတ်မှုတွေထပ်မဖြစ်အောင်ကာကွယ်နိုင်ရေးအတွက်တရားရုံးအနေနဲ့ယာယီအစီအမံတွေချမှတ်ပေးဖို့တရားပြန်ကံပြာဘက်ကရုံးတော်မှာရှောက်ထားခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးအဖြစ်နဲ့မြန်မာကိုယ်စားလှယ်အဖြစ်တက်ရောက်ခြေပခဲ့တဲ့ဒေါက်ဆန်းစုကြည်ကတော့တရားရုံးအနေနဲ့မြန်မာနိုင်ငံတွင်ညီညွတ်ရေးဖွံ့ဖြိုးတိုးတက်ရေးငြိမ်းချမ်းရေးအတွက်စင်ခေါ်ချ
ဒါပြင်ကမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံကိုတိုင်ကြားထားတဲ့အမှုကိုတရားရုံးစည်းရင်းကနေပယ်ဖြတ်ပေးဖို့ဒါမှမဟုတ်လေကမ်ဘီယာဘက်ကရှောက်ထားတဲ့ဂျာပြအစီအမံဆောင်ရွက်ချက်တွေကိုပယ်ချပေးဖို့လေဒေါက်ဆန်းစုကြည်ကရုံးတော်မှာရှောက်ထားခဲ့ပါတယ်ရှင်။ဒေါက်ဆန်းစုကြည်ကိုဘယ်လိုကြိုးစားခဲ့ကြသလဲဆိုတာမသိငိတိုင်းစုစည်းတင်ပြခဲ့တာပါခုတကနားဆင်ရမှာက ထိုင်းနိုင်ငံမှာဖန်စီထိန်သိမ်းခံရတဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့စီဦးစီးချုပ်ရဲ့ဇနီးမနှင်းစာပြူနယ်ကလေးနှုတ်ဦးကိုလူသားချင်းစာနာမှုအရကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ထိုင်းနိုင်ငံလက်နက်ကင်တပ်ဖွဲ့စီဦးစီးချုပ်ဘူဂျုတ်ထွန်းမြတ်နိုင်ရဲ့ဇနီးမနှင်းစာပြူနယ်ကလေးနှုတ်ဦးတို့ထိုင်းနိုင်ငံချင်းမိုက်မြို့လာဝကရုံးမှာဗီဇာတက်တန်းလာတိုးချိန်ထိုင်းရဲတွေကဒီဇင်ဘာ6ရက်နေ့ကဖမ်းဆီးခဲ့ပြီးမြန်မာအာဏာပိုင်တွေလက်ထဲလွှဲပြောင်းပေးဖို့အစိုးပိုင်းမှစီစဉ်ခဲ့ပေမဲ့တရုတ်နိုင်ငံရဲ့ဂျာဝင်ပီအာပေးမှုကြောင့်အစီအစဉ်ပြတ်သွားခ
NAB ခေါ်တိုင်းသားလူမျိုးများမဟာမိတ်အဖွဲ့ကထိုင်းအစိုးရကိုတောင်းဆိုထားကြောင်း NAB အဖွဲ့တွင်းရေးမှူးချုပ် UM2 အောင်က VOA ကိုပြောပါတယ်
မနင်းစာသူတို့နဲ့ဒီကလေးတွေကိစ္စပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ထိုင်းအစိုးရကို request လုပ်တာကကိုထုံးမြတ်နိုင်ရဲ့ဇနီးနဲ့သားသမီးတွေကိုထိုင်းနိုင်ငံမှာပဲ AACC ကောင်းကောင်းမွန်မွန်နဲ့နေနိုင်ဖို့ရန်အတွက်အဲ့ဒါတောင်းဆိုတယ်နောက်တစ်ခုကတော့တကယ်လို့သူတို့ထိုင်းနိုင်ငံမှာဆက်ပြီးတော့မှထားဖို့အခက်အခဲရှိတယ်ဆိုလို့ရှိရင်လည်း UNHCR နဲ့ဆက်တွယ်ပြီးတော့မှစင်ကြီးတဲ့နေထားမျိုးမှာပေါ့နော်ကောင်းကောင်းမွန်မွန်နေထိုင်နိုင်အောင်အဲ့ဒီနေထားမျိုးကိုကျွန်တော်တို့တောင်းဆိုခြင်းဖြစ်ပါတယ်
မန္တလေးပြည်ရဲ့မြန်မာနိုင်ငံကူးလက်မှတ်ကိုပယ်ဖျက်လိုက်ပြီဖြစ်ကြောင်းမြန်မာအာဏာပိုင်တွေကထိုင်းတာဝန်ရှိသူတွေကိုအကြောင်းကြားခဲ့တယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးကိုကိုးကားပြီးဒီဇင်ဘာလ14ရက်စနေနေ့မှာထုတ်ပြန်တဲ့ NAB အဖွဲ့ရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါဟာနိုင်ငံသားတို့ရဲ့ရပိုင်ခွင့်ဆုံးရှုံးမှုဖြစ်တယ်လို့ NAB ကထောက်ပြပါတယ် AA တပ်ဖွဲ့ဟာမြန်မာတပ်မတော်နဲ့တိုက်ပွဲတွေဆက်ဖြစ်နေတာပါဒီလိုတိုက်ပွဲတွေကြားအမျိုးသမီးနဲ့ကလေးငယ်တွေတစားကံမဖြစ်သင့်ဘူးလို့ UM2 အောင်ကပြောပါတယ်
နောက်နောက်ဒါမျိုးတွေမဖြစ်အောင်ဆိုပြီးမှကျွန်တော်တို့ကဒီ statement ကိုထုတ်အောင်ခြင်းဖြစ်တယ်နောက်တစ်ချက်ကတော့တကယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူကတော်လှန်ရေးလုပ်တယ်ဆိုသူ့ကိုပဲဒါလည်းရောက်အောင်ဖမ်းရင်ဖမ်းတော့မရောက်နိုင်အောင်တိုက်ရင်တိုက်ပေါ့နော်သူ့ကိုပဲလုပ်စေခြင်းနဲ့ဆိုတဲ့အခါကျတော့ဒီရခိုင်ဟိုမှပြောတာမို့တခြားတိုင်းရင်းသားတွေလည်းထုံးနေတူပဲအဲကျွန်တော်တို့ဒီတော်လှန်ရေးလုပ်တဲ့သူတွေရဲ့ကလေးတွေဇနီးတွေမယားတွေကိုအဲ့ဒါတွေကိုပြတ်မှတ်မထားဘူးပေါ့အဲ့ဒါကိုကျွန်တော်တို့ရည်ရွယ်ခြင်းဖြစ်ပါတယ်လို့
ဒီအဖြစ်ပြက်မတိုင်ခင်တုန်းကလည်းအေးရခိုင်နဲ့နိုင်ငံတပ်ဖွဲ့ကိုငွေကြေးထောက်ပံ့နေဆိုတဲ့ဆွဆွဲချက်နဲ့ရခိုင်အသင်းစင်ကာပူဥက္ကဋ္ဌနဲ့လူတချို့ကိုပြီးခဲ့တဲ့ဇူလိုင်လတည်းစင်ကာပူအစိုးရကဖမ်းဆီးပြည်နှံတန်ပေးခဲ့ပြီးနောက်မြန်မာပြည်ပြန်ရောက်မှဘယ်ရောက်မှန်းမသိပျောက်နေကြတာပါနောက်ပိုင်းမှာမှရခိုင်အသင်းဥက္ကဋ္ဌနဲ့လူကိုဦးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲခဲ့ပါတယ်ဒါကြောင့်လဲဘိုးချုပ်ထွန်းမြတ်နိုင်ရဲ့ဇနီးနဲ့ကလေးတွေမြန်မာပြည်ပြန်ရောက်သွားခဲ့မယ်ဆိုရင်အသက်အန္တရာယ်ဆိုရင်ရတယ်လို့UM2 အောင်ကသုံးသပ်ပါလေ
အတိကတော့တို့တွေရဲ့အသက်အန္တရာယ်ကိုဆိုရင်လည်းအမျိုးသမီးတွေကလေးတွေဒါကတော့ကျွန်တော်တို့ဒီစစ်နဲ့ဘာမှမဆိုင်တဲ့အရာတွေပေါ့နော်ကျွန်တော်တို့ဒီမြန်မာပြည်ပြန်မယ်ဆိုလို့ရှိရင်တော့မြန်မာအစိုးရပဲဖြစ်စေဗမာတပ်မတော်ကပဲဖြစ်စေဘယ်လိုမျိုးတို့ကိုဆက်ပြီးဆောင်ရွက်မယ်ဆိုတာကျွန်တော်တို့မသိရဘူးပေါ့နော်လုံခြုံတဲ့အချိန်တွေမှာလည်းစာရကတွေအများကြီးဖြစ်ခဲ့ဘူးတယ်ဆိုတော့သူတို့အသက်အန္တရာယ်ကိုပဲကျွန်တော်တို့ကာကွယ်ခြင်းနဲ့အနေနဲ့ဒါကိုတောင်းဆိုခြင်းဖြစ်ပါတယ
်။ဒီနေ့အော်တိုဘာလာတုန်းကလည်းထိုင်းနိုင်ငံချင်းမိုင်မြို့ကနေပြန်လာတဲ့ဗိုလ်ချုပ်ထိုးမြတ်နိုင်ရဲ့ရောက်ဖကိုကျော်နိုင်နဲ့ညီမဖြစ်သူမန်မိုးနှင်းဖြူတို့ကိုရန်ကုန်လေစိတ်မှာရဲတွေကဖမ်းဆီးခဲ့ပြီးအကြမ်းဖက်မှုပုံမှန်52ကားကြီးခါခွေကားငယ်တို့နဲ့ အမှုဖွင့်တရားဆွဲထားပါတယ်။အန်အေဘီအဖွဲ့ရဲ့ညင်ညာချက်မှာတော့အန်အေဘီအစိုးရလက်ထက်မှာငွေရင်းလှူရှားသူတွေကိုဖမ်းဆီးထောင်ချတာဆက်ရှိနေပြီးလူနည်းစုတိုင်းရင်းသားတွေအခွင့်အရေးချိုးဖောက်ခံရတယ်လို့သူတို့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ညင်ညာစွာဆူဝေးခွင့်တွေပျောက်ဆုံးနေရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ ပြည်ရဲ့တင်းငွေနေမှာခင်အစီအစဉ်တွေကိုသွားရရှိနေနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ဒီထိတ်တန်းရောက်အမေရိကန်သတင်းတော်တပုတ်ကိုတင်ပြကြပါမယ်ဒီမိုကရက်တီထိန်းချုပ်ထားတဲ့အမေရိကန်အောက်လွှတ်တော်ကနေသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ဖို့နောက်တစ်ဆင့်သာလိုပါတော့တယ်တောက်ကြနေမှာ14နှစ်ကြာအကြိတ်နဲ့ငင်းခုန်ဆွေးနွေးကြပြီးတဲ့နောက်အောက်လွှတ်တော်တရားကြီးကော်မတီကနေသမ္မတဟ
ဒီနေ့ကျွန်တော်တို့ပြောဦးနေကြတဲ့သူတို့ကဘာမှမဟုတ်ဘူးဆိုတော့ကုအောင်ကပြောပြမှာပါမကြခင်ရပိုင်းမှာပဲသမ္မတဒေါ်နယ်ထရမ့်အမေရိကန်သမိုင်းမှာတတိယမြောက်တရားစွဲဆိုခံမဲ့သမ္မတဖြစ်လာမယ်လို့မျှော်လင့်ရပါတယ်သမ္မတကတော့သူ့ပေါ်ဆွဲဆိုချက်တွေကိုအမြဲပြတင်ဝေဖန်နေသူပါ
to use the power of impeachment on this nonsense is an embarrassment. What is the risk if we do not act?
ဒီကဲလို့ဘာမှမလုပ်ပဲဒီတိုင်းဆက်ကြည့်နေမှာဆိုရင်ဘာတွေဖြစ်လာမယ်လို့ထင်ပါတယ်။အလို့တော်ကစတင်စုံစမ်းခဲ့တဲ့လွန်ခဲ့တဲ့90လရဲ့ကျော်ဒီထက်ပိုပြောရရင်လွန်ခဲ့တဲ့3နှစ်ကစလို့ငင်းမရတဲ့အမှန်တရားတည်းပေါ်ထွက်လာပါပြီ။သမ္မတထရန့်အာဏာအလွဲ3စားလုပ်တာကိုဘာမှမကင်တွယ်ဘူးဆိုရင်ဒီတိုင်းဆက်ဖြစ်နေမှာပါ။ဒါပြင်သမ္မတအနေနဲ့
ရွေးကောက်ပွဲရလာကိုတူလိုချင်းသလိုဖြစ်လာအောင်လုပ်မယ်ဆိုရင်ပြဿနာတွေကိုဒီရွေးကောက်ပွဲအဆုံးအဖြတ်နဲ့ရှင်းရမယ်ဆိုတာကိုလက်ခံလို့မရပါဘူး။ဇွန်လ29ရက်နေ့ကသမ္မတဒေါ်နယ်ထရမ့်ရဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လင်စကီကိုဖုန်းပြောရမှာယူကရိန်းနိုင်ငံတွင်အဂတိလက်ဆောင်နဲ့ပတ်သက်ပြီးတော့စုံစမ်းဖို့ထရမ့်ကပြောခဲ့တာဒါဖြစ်ပြီးတော့လာမယ့်2024ရွေးကောက်ပွဲမှာ
င်အောက်လွှတ်တော်အမတ်ဒေဗီလတ်စကိုက
They predetermined they were going to do it and they did it
ဘလို့ပဲဖြစ်ဖြစ်တရားစွဲမယ်ဆိုတာမျိုးသူတို့ကကြိုပြီးဆုံးဖြတ်ထားပြီးသားပါအခုသူတို့အဲ့ဒီအတိုင်းလုပ်ပါတယ်တက်တေတက်ကာရမရှိဘာမှကျွလွန်တာမျိုးမရှိပေမဲ့အခုတရားစွဲမယ်ဆိုတော့ဒီတိုင်းပြည်ကိုပြိုကွဲအောင်လုပ်နေတာပါ
သမနာကိုတရားစွဲတဲ့ကိစ္စတိုင်းမှာလူလူတွေကြားစိတ်ဝမ်းကွဲကြလို့ရှိပါတယ်အခုလဲထရန့်ကိုတရားစွဲဆိုရမှာထောက်ခံသူတွေရောမထောက်ခံသူတွေရောရှိပေမဲ့ဒီမိုကရက်တွေကတော့သူတို့လုပ်ရက်ကိုလူလူကထောက်ခံကြတယ်လို့ဆိုပါတယ်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက
The public thinks that they should be determining who the president is
American သမနာဘယ်သူဖြစ်လာမလဲဆိုတာကိုနိုင်ငံခြားအစိုးရတရားရက်ကမဟုတ်ဘဲသူတို့ကဆုံးဖြတ်တင်တယ်လို့လူလူကထင်ကြပါတယ်ဥပဒေရဲ့အထက်မှာဘယ်သူမှမရှိရဘူးဆိုတာကိုလေသူတို့ကလက်ခံချပြီးအာဏာအလွဲသုံးစားမှုလွှတ်တော်ရဲ့ဆောင်ရွက်ချက်တွေကြန့်ကြာအောင်ကြိုးပမ်းမှုနဲ့သမ္မတဟာသူ့လောက်ရဲ့အတွက်တာဝန်ယူရပါမယ်
။ဒါ့အပြင်လည်းထရမ့်ကိုအခိုင်အမာကြောတော့နောက်ခံပေးထားတဲ့အထက်လွှတ်တော်ကတော့သမ္မတပေါ်ဆွဲချက်တွေကိုပယ်ချလိုက်မယ်လို့မျှော်လင့်ရပြီးတော့သမ္မတကိုတရားစွဲတဲ့ကိစ္စကြောင့်နိုင်ငံတကာမှာအမေရိကန်ရဲ့တန်ပိုင်ရေးကိစ္စရပ်တွေထိခိုက်လိမ့်မယ်ဆိုပြီးတော့ကာကွယ်ပြောဆိုပါတယ်။အောက်လွှတ်တော် Republican ခေါင်းဆောင်Kevin McGathy
that the president had to release the transcripts of that phone call to the world that has weakened the
တခြားနိုင်ငံခေါင်းဆောင်တွေနဲ့ဖုန်းပြောဆိုချက်ကိုသမ္မတကထုတ်ပြန်ရသည်ဆိုပါစို့ဒါဆိုရင်တခြားနိုင်ငံခေါင်းဆောင်တွေကသူတို့နဲ့လျှို့ဝှက်ပြောဆိုဆွေးနွေးချက်တွေကိုထုတ်ပြန်လိမ့်မယ်ဆိုပြီးစိုးရိမ်မှုတွေဟာသမ္မတရဲ့အခွင့်အာဏာကိုထိခိုက်စေပါတယ
်သမ္မတကိုရာထူးကဖယ်ရှားနိုင်သည်ဖြစ်စေမဖယ်ရှားနိုင်သည်ဖြစ်စေတရားစွဲဆိုဖို့ကတော့ဒီမိုကရက်တစ်ဘက်ကအရှိန်အဟုန်နဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်ခင်ဗျာ
ကိုအောင်ပြောပြသွားတာပါခင်ဗျာအခုတော့တဘာဝပအဝန်းကျင်ထိမ့်သိမ်းသူတွေအကြောင်းကိုလည်းကြည့်အောင်ပါဒီနေ့အတွက်အထူးခြားဆုံးပုဂ္ဂိုလ်အဖြစ် Time Magazine ရဲ့ရွေးချယ်ခံရသူကတော့ရာသီဥတုဖောက်ပြန်မှုတိုက်ဖျက်ရေးလှုပ်ရှားတဲ့ Sweden နိုင်ငံသူမိန်းကလေး Greta Thunberg ဖြစ်ပါတယ်သ
ူဟာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးမှာစဉ်းစားရသမျှနီးလန်းတွေကိုတုံပြီးအစိုးရတွေကိုတွန်းအားပေးနေတာပါသူနဲ့အတူပဲအာဖရိကန်လူငယ်၃ယောက်ကလည်းအလားတူရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနဲ့ပတ်သက်လို့ဘယ်လိုကြိုးပမ်းဆောင်ရွက်နေကြသလဲဆိုတာစပိန်နိုင်ငံမက်ဒရစ်မြို့တော်ကနေလီဆာဘရိုင်ယန့်ပေးပို့တဲ့သတင်းလွှာကိုတော့မက်ခွာညိုကတင်ပြမှာပါ
မိုဇမ်ဘတ်မှာနေထိုင်သူတွေအတွက်တဘာဝပတ်ဝန်းကျင်ကိုမထိခိုက်စေဘဲရေလုပ်ငန်းကိုရေရှည်လုပ်ကိုင်နိုင်ဖို့ကြိုးစားဆောင်ရွက်နေသူကလာရာမူရာဘတ်စ
် I have a great passion for environment issue
ဒီမှာတဘာဝပတ်ဝန်းကျင်နဲ့ဆိုင်တဲ့အကြောင်းအရာတွေကိုအရင်စိတ်ဝင်စားပါတယ်အထူးသဖြင့်ဆိုရင်ပင်လယ်ရေပြင်နဲ့ပတ်သက်လို့ပါရှင်မိုဇမ်ဘတ်နိုင်ငံဟာအချိန်မြင့်လာနေတဲ့ရာသီဥတုဖောက်ပြန်မှုဒဏ်ကိုရှေ့ဆုံးကခံရတဲ့နိုင်ငံဖြစ်ပါတယ်မလာထဲမှာဆိုင်ကလုန်းမုန်တိုင်းတွေတန်ခံခဲ့ရပြီးအပြက်အစီးတွေနဲ့ကြာရစ်ခဲ့တာပါလူတွေလည်းရာနဲ့ချီပြီးသေဆုံးခဲ့ရတယ်လို့အများအပြားဟာဆိုင်ကလုန်းမုန်တိုင်းအပြီးရောဂါဗေဒတွေနဲ့ကြာရစ်ခဲ့ကြပါတယ်အဲ့ဒီထဲမှာရေလုံငန်းစီမံချက်ကိုအတူတူဆောင်ရွက်ခဲ့ကြတဲ့လာရာရဲ့အချစ်ဆုံးတငယ်ချင်းတစ်ယောက်လည်းပါသွားခဲ့ပါတယ
် Chris died from malaria he was there in Ibu they were then time he died
Chris ကကပြားရောဂါနဲ့သေသွားပါတယ်အဲ့ချိန်လုံးကဆိုရင်တပတ်တပတ်မှာလူတွေ၄ယောက်ကနေပြီး၈ယောက်ထိတိတ်ဆန်နေလို့မျိုးကြက်ကလေးငယ်ကလေးတွေလိုမျိုးတည်နေကြတာပါခရစ်ကအဲ့အချိန်တွေကိုမကြော်နိုင်ခဲ့ပါဘူးနိုင်ဂျီးရီးယားနိုင်ငံရဲ့မြောက်ဖက်ကီလိုမီတာထောင်ပေါင်းများစွာအကွာမှာနေတဲ့မာမွတ်မန်ရှာနူကလည်းအာဖရိကတိုက်ရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလိုခန္ဓာမျိုးမှာရာသီဥတုကောင်းမွန်တိုးတက်ရေးဖြစ်ရှင်းနိုင်မဲ့နည်းလမ်းတွေကိုရှာဖွေနေတဲ့သူပ
ါ In my own hometownNot far from where my grandparents are. There's a whole lot of drought and desertification.
ကျွန်တော်ဖိုးဖွားတွေနေတဲ့မြို့နဲ့တည်မူရတဲ့ကျွန်တော်ဇာတိမြို့မှာဆိုရင်ဒေသတစ်ခုလိုမိုးကောင်ရေရှားပြီးကန္တရမြေဖြစ်လာနေပါပြီ
။နိုင်ဂျီးရီးယားပြည်သူအများအပြားဟာရာသီဥတုဖောက်ပြန်မှုရဲ့အကျိုးဆက်တွေအကြောင်းအပြစ်အဝါနားမလည်ကြဘူးလို့လည်းသူကပြောပါတယ်။လူငယ်တွေဟာဒီအခြေအနေကိုပြောင်းလဲဖို့ကြိုးစားနေကြပါတယ
်။ I'm seeing a more determining generation I'm seeing that more determining youth taking
on ကျွန်တော်အနေနဲ့ပိုပြီးစိတ်သက်ခွန်အားပြုရတဲ့မျိုးဆက်ပိုပြီးဆွမ်းဆွမ်းတမန်ဆွမ်းဆောင်နိုင်တဲ့လူငယ်တွေကိုမျှော်လင့်နေပါတယ်။အရင်မျိုးဆက်တုန်းကအနာဂတ်မျိုးဆက်အတွက်မလုပ်ပေးခဲ့တဲ့များကိုလုပ်ပေးနိုင်မဲ့မျိုးဆက်ကျွန်တော်မြင်ကျင်တွေ့ကျင်နေပါတယ်
။ဒီလိုလူငယ်တွေထဲမှာနောက်တစ်ယောက်ကတော့မော်ရိုကိုနွယ်ပွားပြင်သစ်နိုင်ငံသားရာသီဥတုဖောက်ပြန်မှုကိုတိုက်ဖျက်ရေးတက်ကြွလှုပ်ရှားသူအေယုတ်မကလူဖီဖြစ်ပါတယ်။သူတီထွင်ခဲ့တဲ့ကာဗွန်ကင်းစင်ပြီးသဘာဝပတ်ဝန်းကျင်ကိုမထိခိုက်စေတဲ့မီးရှို့တိုင်ကိုအိုလံပစ်မီးရှို့တိုင်သဲတယ်လို့ပဲရာသီဥတုပြောင်းလဲမှုဆိုင်ရာနှစ်ပတ်လည်ညီလာခံကျင်းပရာအိရှေနိုင်ငံတွေကိုလက်ဆင့်ကမ်းသဲဆောင်နေပါတယ
်။ Moi je pense que le continent africain est l'un des continents où on a
ဒီနေ့တော့ကျွန်တော်တို့ဟာပိုလန်ကနေဘရာဇီးနိုင်ငံကဘယ်လင်ကိုလျှက်စစ်ကားနဲ့ရထားနဲ့ရွက်လီနဲ့တဆင့်စီထွက်လာခဲ့ကြတာပါ
။မာကလိုဖီဟာအာဖရိကတိုက်ရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစီမံချက်တွေအတွက်ရန်ပုံငွေရှာဖွေရမှာအကူအညီပေးလို့ပြီးကျောင်းတွေမှာလည်းရာသီဥတုဖောက်ပြန်မှုဆိုင်ရာပညာပေးလုပ်ငန်းတွေကိုထူထောင်ပေးလိုပါတယ်။သူဟာသူ့မိဘတွေရဲ့ဇာတိမော်ရိုကိုနိုင်ငံမှာရာသီဥတုဖောက်ပြန်မှုဆိုင်ရာစိန်ခေါ်မှုတွေကိုတွေ့မြင်နေရသူလည်းဖြစ်ပါတယ
်။ On est touché par pas mal de causes
ဒီကလည်းရှာပါပညာရေးလဲလိုအပ်အထူးသဖြင့်ရေရှည်ခံမဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေမှာအများကြီးလိုအပ်နေပါသေးတယ
်။ဒါပေမဲ့လည်းသူကတော့ရာသီဥတုဖောက်ပြန်မှုကိုဟန့်တားနိုင်မဲ့အဖြေတွေကိုကမ္ဘာကြီးကရှာတွေ့လာပါလိမ့်မယ်ဆိုတဲ့အကောင်းမြင်နဲ့အတွေ့ရှိပါတယ်။စိတ်ခေါ်မှုတွေနဲ့အခက်အခဲတွေကအပြေမှန်တွေကိုရှာဖွေပြီးအဲ့ဒီလိုရှာတွေ့ခဲ့ရင်လူတိုင်းကအကျိုးခံစား권ရလာလိမ့်မယ်လို့သူကမျှော်လင့်နေပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တဲ့တင်းငွေတွေနဲ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ3040 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုတော့စနေညတိုက်ရိုက်လေလံအစီအစဉ်ထုတ်လွှင့်မှုအချိန်ရောက်လာပါပြီ။ရခိုင်ပြည်နယ်ကလူအခွင့်အချိုးပေါမှုတွေဟာလူမျိုးတော်အောင်လှုပ်ရရောက်တယ်ဆိုတဲ့ဆူဆွဲချက်ကို ICJ တရားရုံးမှာတော်ဆန်းစုကြည်ကိုယ်တိုင်ဖြေရှင်းရတဲ့အထိဖြစ်ခဲ့ရပါတယ်။ဒီလိုအဖြစ်မျိုးနောက်မကြုံရအောင်ဘာတွေလုပ်ဖို့လိုမလဲဆိုတာစနေညတိုက်ရိုက်လေလံအစီအစဉ်မှာကုအောင်လွင်ဦးဆွေးနွေးတင်ဆက်ထားပါတယ်။
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ ICJ အမှုကနေဘာတွေသင်ခန်းစာယူနိုင်မလဲဆိုတာကိုဆွေးနွေးမှာပါမြန်မာနိုင်ငံမှာထူးထူးဖြင့်ဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတွန်းအောင်လုံးရရောက်တယ်ဆိုတဲ့ဆွဆွဲချက်ကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဒီသဟိတ်မျိုးကနိုင်ငံတကာတရားရုံးမှာသွားပြီးဖြစ်ရှင်းရတဲ့ဒီဖြစ်ခဲ့ပါတယ်ဒီနိုင်ငံတကာအဆင့်ထိရောက်ခဲ့တဲ့ဒီအမှုရောက်မြန်မာနိုင်ငံမှာလူခွင့်ရေးကိုပို့ပြီးတော့အလေးထားလာနိုင်သလားလူခွင့်ရေးချိုးဖောက်ခံရသူတွေအတွက်တရားမျှနိုင်မှုမြတ်သားမှုရဖို့အတွက်မျှော်လင့်ချက်တစ်ခုဖြစ်လာနိုင်သလားပေါ့နောက်ပြီးတော့ဒီလိုဖြစ်မျိုးတွေမကြုံအောင်ဘာတွေလုပ်ဖို့လိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်ဆီစဉ်ထားပါတယ်ပင်နိုင်ဆွေးနွေးဖို့အတွက်လည်းပုဂ္ဂိုလ်ကိုယ်တိုင်ဖိတ်ကြားထားပါတယ်တူကတော့ကျွန်တော်တို့လူခွင့်ရေးလှုပ်ရှားနေတဲ့ရှင်းနေရေးဦးသိန်းတန်းဦးပါနောက်တူကတော့ရခိုင်ပြည်နယ်ဆိုင်ရာအချံပေးကော်မရှင်မှာအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့တဲ့ဦးဝေလွန်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့ပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ဦးလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီဆိုတော့အစီအစဉ်ကိုအခုဒီမှာပဲစလိုက်ချင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီပင်တိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့တုံ့တက်ချက်တွေကိုအရင်သိချင်ပါတယ်ခင်ဗျာဆိုတော့ဟိုဆရာဦးသိန်းသန်းကိုအရင်ဆွေးနွေးပေးပါလားကျွန်တော်တို့ပြောမယ်ဆိုရင်တော့ဟိုပြည်တွင်းရေးလို့ဘလောက်ပဲပြောနေပေါ့လေခုနောက်ဆုံးဒီနိုင်ငံတကာမှာတရားတော်ဖြစ်ရတဲ့အခြေအနေဒီအခုရောက်ခဲ့တာဆိုတော့ကျွန်တော်တို့ဒီအခြေအနေပေါ်ကနေသင်ခန်းစာယူတင်တာအဓိကဘာများဆရာအနေနဲ့မြင်မိလဲခင်ဗျာ
ပထမဆုံးချက်ကတော့ကျွန်တော်တို့ငြင်းချမ်းရေးမရှိဘူးပေါ့နော်အာဒီစစ်ပေါ်ကြီးချင်းတို့ဒီကြေညာလာတာပဲအဲ့တော့ကျွန်တော်တို့ငြင်းချမ်းရေးရမှာဖြစ်တယ်တော့ညီညွတ်မှကြာမှာဖြစ်နေဆိုတော့အချက်ကတော့ကျွန်တော်တို့ဒီကရပါနော်ဒီကြေညာကိုမထင်ရှင်းနိုင်လို့ရှိရင်ဟိုနောက်ဆက်တဲ့ကြေညာတွေပေါ်တယ်နောက်တစ်ခါဒီကနေပြီးဆင်ပေါ်ရပြီးတော့ပြောရမှာဖြစ်တော့ပုံပြဿနာတွေပေါ်လာလို့ရှိရင်ကျွန်တော်ကကျွန်တော်သက်သေဖြစ်တော့ဒီချမေးဝင်ရှာလဲပေါ့ကြာအဲ့ဒီတကဘာလုံးပြောပြီးတယ်မဟုတ်ဘူးမမှန်ဘူးလို့ညင်တာမျိုးမဟုတ်ခဲနဲ့ဆက်ချက်ကြရပါတယ်ဒီတော့ကတော့အဖွဲ့ကြီးတွေကစုံစမ်းစစ်ဆေးတဲ့ကိစ္စမျိုးတွေမှာပူးပေါင်းပါဝင်ပြီးတော့အာကျွန်တော်တို့ကဟိုတရားဥပဒေဆိုမှုရအောင်လုပ်တာဖြစ်တယ်ချုပ်ပြောရင်တော့ဒါတစ်လုံးနဲ့ပြောပါဆိုတော့ကျွန်တော်တို့ဒါတရားဥပဒေဆိုမှုရမယ်ငြိမ်းချမ်းရမယ်အဲ့ဒီသင်ခန်းစာအကြတယ်လို့ကျွန်တော်ဒီကံပြီးရမှုကနေပြပါတယ်
ဟုတ်ကဲ့ကျေးဇူးပါဆရာဝေးလွင်ရဲ့အမြင်ရောခင်ဗျာကျွန်တော်တို့အခုဒီ ICJ အမှုကနေပြီးတော့ကျွန်တော်တို့သင်ခန်းစာယူနိုင်တာဆရာအနေနဲ့ဘာများမြင်မိလဲ
ဟုတ်ကဲ့ပါဟိုကျွန်တော်တို့တိုင်းမင်္ဂပုဂ္ဂိုလ်ကလည်းမြမရဲ့သဘာဝအစကိုပြောသွားတယ်မတူကွဲပြားမှုများအတွင်းကညီညွတ်ရေးကိုတည်ဆောက်ပြီးတော့ကွဲပြားခြားနားမှုများကအားဖြစ်တယ်ဆိုတဲ့အကြောင်းကြီးနော်နောက်ပြီးတော့ပါမြမပြည်သူများအဖြစ်ဟိုကိုယ်နဲ့မတူလို့ဒါဖားနေရဆိုတဲ့အသိမရှိဘူးtolerance ဆိုတဲ့စကားဟာဟိုကိုယ်နဲ့နေလေလို့ကိုယ်နဲ့ညံ့လို့အောင်ဤပြီးခံပြီးပေါ်လာတာမဟုတ်ဘူးသူတပားကိုကိုယ်နဲ့မတူတဲ့လူကိုနားလေပြီးတဲ့သဘောထားကြည့်တဲ့စိတ်ဓာတ်ဆိုတာကျွန်တော်တို့မြန်မာပြည်သူများရဲ့သဘာဝအရှိတရားပါဆိုတော့ကျွန်တော်တို့လူမျိုးတွေရဲ့ဒီဘာသာရေးလူမျိုးရေးကိုတလွဲရမ်းကြောင်းပေါ်တင်ပြီးတော့အတုံးချလိုက်တဲ့အခါမှာကျိုးသားတဲ့ပြည်သူတွေကိုအမျိုးကိုချက်တဲ့လူတွေကိုဘာသာတရားကိုလေးစားတဲ့လူတွေဟာမတရားမှုမှာအတုံးချတယ်အလမဝါလီနိုင်ရဲ့အတုံးချခံလိုက်ရတဲ့အခါမှာအဲ့ဒီ spirit of tolerance လို့ခေါ်တဲ့ချားနေတာတွေကိုမှားတယ်လို့ထင်ပြီးတော့ကအဲ့လိုကြဲကြဲလောင်လောင်အတန်ကြီးကထွက်သွားတဲ့အပေါ်မှာကျွန်တော်တို့အပေါ်မှာအထင်အမြင်လွဲမှားမှုကြီးဖြစ်သွားတယ်လက်တွေ့ရေးနေအခြေအနေမှာလည်းပဲစိုးစိုးဝါးဝါးအခြေအနေကဖြစ်သွားတယ်အဲ့ဒါဒီကူတယ်ဖြစ်ခဲ့ပါလေဆိုတာကိုကာယကံရှင်ဒီကိုယ်တိုင်ကဝန်ခံထားတယ်။အဲ့တော့ဒါဒီကိုကျွန်တော်တို့ကအပြုသဘောမျိုးနဲ့ပြန်ပြီးတော့ဆင်ခြင်သုံးသပ်ပြီးတော့ကပြုပြင်ပြောင်းလဲမှုလုပ်ရမယ်။ status quo လို့ခေါ်တဲ့ဒီအတိုင်းကြီးတော့ဆက်ထားလို့မရဘူး။ပြုပြင်ပြောင်းလဲမှုတွေကိုတိတိယောက်ယောက်လုပ်လိုက်မယ်ဆိုရင် ကျွန်တော်တို့အစိုးရအကောင့်တစ်ခုဖြစ်လာနိုင်ပါတယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဦးလေးနဲ့ဆင်းနေရချေးစုပါဟိုဆရာဦးလေးပြောသလိုပဲပေါ့လေဒီဒေါက်တာဆန်းစုကြည်ဒီ ICU မှာခြေပသွားတဲ့အထက်မှာဟိုပြောမယ်ဆိုတော့သူကတော့ဒီလူမျိုးတုံးအောင်လောက်တာမဟုတ်တဲ့အကြောင်းဟိုသူခြေပသွားတာရှိရဲ့ဒီချိန်ထဲမှာပဲဒီလူခွင့်ရေးချုပ်ပေါင်းမှုတွေရှိခဲ့ရင်တော့မှပေါ့လေလူသားချင်းစာနာမှုဆရာနိုင်ငံတကာဥပဒေနဲ့လူခွင့်ရေးသဘောတူညီချက်တင်တဲ့အရေးယူလို့ရတယ်ဆိုပြီးတော့လေသူကရှောက်လဲချက်ပြီးတဲ့အချိန်မှာပြောသွားတာမျိုးရှိပါတယ်ဆိုတော့ဒါကရောကျွန်တော်တို့လူခွင့်ရေးချုပ်ပေါင်းမှုတွေပတ်သက်လို့နိုင်ငံတကာဥပဒေနဲ့အရေးယူနိုင်မှုလမ်းစာတစ်ခုတနည်းပြောမယ်ဆိုရင်တော့ဒီနစ်နာခဲ့ရတဲ့သူတွေအတွက်တရားမျှတမှုရနိုင်မှုမျှော်လင့်ချက်တစ်ခုလို့ကျွန်တော်တို့ဟိုဟိုပေါ့လေအကောင်းဘက်ကနေမျှော်လင့်နိုင်မယ်အခြေအနေလို့သုံးသပ်လို့ရမလားဆရာ
နိုင်ငံတော်ခေါင်းဆောင်ကတော့နိုင်ငံကိုကိုယ်စားပြုပြီးတော့ဂတိအဝတ်ပေးသွားတယ်ဒီပြမှုကျူးလွန်သူများကိုဒီလိုပဲလက်စွပ်မထားဘူး impunity လို့ခေါ်တဲ့ရာဇဝတ်သားတွေကိုကျွန်တော်တို့ကအကာအကွယ်မပေးဘူးသူတို့ရဲ့ပြမှုကျူးလွန်ခဲ့တဲ့အတိုင်းအတာအတိုင်းဥပဒေရဲ့စီကံမှုပေါ်အတွင်းကနေယူယူမယ်နောက်နောက်ဓာတ်တွေမဖြစ်အောင်လည်းလုပ်မယ်လို့ကျွန်တော်တို့ခေါင်းဆောင်ကတော့အမပန်းကြီးခံသွားတယ်ပြောသွားတယ်ဘုသောအရေးကြီးတဲ့ချက်တွေကကျွန်တော်ပြောပြရသည်ကောင်းဆောင်ကဒီလိုပြောပြီးပဲလေအောက်ခြေမှာဖြစ်နေတဲ့ဖြစ်ရကလေးတွေကိုကျွန်တော်တို့ပြန်သုံးသပ်ဖို့လိုတယ်ဥပမာဒီဘာသာပေါင်းစုံချစ်ချည်ရေးတွေကိုကျွန်တော်တို့လုပ်တယ်နေပြည်တော်မှာဆိုကျွန်တော်တို့ဒီဆွေးနွေးပွဲဖောရမ်ကြီးတွေလုပ်တယ်ကျွန်တော်တို့နိုင်ငံအကြီးအကဲတွေအားလုံးတက်ခဲ့တဲ့တတိယဖောရမ်ဆိုလို့ရှိရင်အဲ့ဒီလိုကျွန်တော်တို့နိုင်ငံကောင်းဆောင်ကြီးများကဘာသာပေါင်းစုံချစ်ချည်ရေးမှဒီမြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးကိုကြိုးစားတဲ့အချိန်မှာဒီအပြင်မှာရန်ကုန်မြို့နယ်ကောင်စံကြောင်းမြို့နယ်မြေဒီကုန်းမှာမဟာတမန်တော်လိမ္မာအခမ်းအနားဒီမှာဘာသာပေါင်းစုံနဲ့တွဲပြီးလုပ်ဖို့လုပ်ဖွင့်နေရခဲ့တယ်။ဒီခေတ်မှာပြေးမလို့ဘူး။အဲ့တော့ဘာသာပေါင်းစုံတော့အကျင့်ဒီပြင်းနေ။ဟိုအမှားတစ်ခုလိုလိုအပြစ်တစ်ခုလိုလိုအကြောင်းပြချက်တိပြပြီးတော့ခွင့်ပြုချက်မပေးဘူးညာရန်ကုန်မြို့လေမှာ။အဲ့တော့အပေါ်နဲ့အောက်ကအခြေအဆက်ကလေးတွေကတော့ရှိဖို့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဆရာဦးသိန်းသန်းဦးကျွန်တော်တို့ဒီ ICJ မှာကြုံနေရတဲ့အမှုပေါဝင်ပေါ့လေဒီလိုကိစ္စတွေကြောင့်ကျွန်တော်တို့ဒီလူခွင့်ရေးချုပ်ပေါက်ခံရသူတွေအတွက်တရားမျှတမှုတစုံတရာရနိုင်မယ်မျှော်လင့်ချက်မျိုးဖြစ်လာနိုင်လားဆရာ
။တဖြစ်လာနိုင်ပါလေခင်ဗျ။အခုကကျွန်တော်တို့ဟာဖြစ်တဲ့ဖြစ်စဉ်တွေရဲ့စစ်မြစ်လက်တွေတရားဥပဒေမစိုးမိုးတာပေါ့နော်။ဟိုကျွန်တော်တို့မှာဟိုဥပဒေတွေကတူပါတူရှိပါပဲ။ဟိုကလက်နက်ကန်ပစီနဲ့ပတ်တဲ့တက်မတော်မှာ1959ဟိုတက်မတော်ဥပဒေရှိတယ်၊မိဥပဒေရှိတယ်၊ Rule of Invasion လို့ခေါ်တဲ့ RUE ပေါ့ဗျာ။ဒါအဲ့ဒါကြီးဒီထိတ်တိုက်တွေ့ဆုံတွင်မှာလိုက်နာဆောင်ရမယ်ကျင့်ဝတ်စည်းကမ်းတွေရှိတယ်ပေါ့အဲ့တော့အဲ့ဒီစည်းကမ်းတွေကရှိပြီးသားကျွန်တော်တို့ရက်ဖက်စစ်တမ်းတော်လို့ခေါ်တဲ့ဒီပြည်နယ်ကုန်းနယ်ပတ်သက်တဲ့အိုင်ပဲကျွန်တော်တို့အကုန်ရှိပါတယ်ဟိုရှိနေမယ်အဲ့ဒါတွေကဒီကေမဆူးမှုလို့ဒီတက်နာတွေပေါ်လာတာပေါ့နော်ပေါ်လာတဲ့အပြင်ဘာလာပေါ်လဲဆိုတော့ကျွန်တော်တို့ဒီပါဒီတရားဝင်ဆုံးမှုဆောင်ရတဲ့အခါမှာဒါနိုင်ငံတော်တိုင်ပင်ကလည်းပြောသွားတယ်ကျွန်တော်ဒီစစ်ဘက်ကဖြစ်တဲ့အမှကျွန်တော်ဖော်ပြမှုကြံရည်ရရစစ်ဝဒီစစ်ခုံကျုံးကပဲရည်ရတာပေါ့နော်ကျွန်တော်တို့ဒီဖော်ပြမှုကြံရည်ပုံမှန်194အရာနိုင်ငံတော်တရားရုံးချုပ်ဟာတိုင်းပြည်ရဲ့အမြင့်ဆုံးတရားရုံးဖြစ်တယ်ဆိုတော့သူကဖော်ပြမှုကြံရည်ဥပဒေခုံကျုံးနဲ့စစ်ဘက်ဆိုင်ရာခုံကျုံးတွေပေါ်မှာအာဏာပေးအောင်မရှိဘူးရဲ့နော်ဖော်ပြမှုကြံရည်ပုံမှန်343ရာစစ်တရားရုံးကိုပြီးကြားတည်ထောင်ပြီးတော့ကာကွယ်ရေးဆုံးဖြတ်ကပြီးကြားဖြစ်တယ်အဲ့ဒီခါကျတော့ကျွန်တော်တရားစီရင်မှလည်းပဲဒီကြကင်းတို့နေလို့ဖြစ်တဲ့ခါကျတော့ဒီချိန်စချိန်ကြီးရတဲ့ခါတွေမှာခက်ခဲတွေရှိတယ်လို့ထင်တယ်။အဲ့ဒီခါမှာမလိုလားအပ်တဲ့ဆုံးဖြတ်မှုမျိုးတွေပေါ်ပေါက်လာပြီးတော့ဟိုကဗပီလူတွေအမြင်မကြည့်ကြရကိစ္စမျိုးတွေပေါ်လာလို့ထင်တယ်။အဲ့တော့ကျွန်တော်တို့ဒီအခြေအနေကနေပြီးတော့ဒီသင်္ကန်းကြာယူမယ်ဆိုရင်တော့ပထမဆုံးဖြစ်တော့တရားစီရင်မှလည်းပဲဒီဒီတရားစီရင်စနစ်ကိုပြင်ပြောင်းလဲရမယ်အဲ့ဒီကြေကြေပြန့်ပြန့်ပြောရင်တော့အခုကျွန်တော်တို့ဖြစ်နေတဲ့ပြဿနာတွေအကုန်လုံးကြည့်လဲနေတော့2008ခွဲစည်းဖို့မှပြင်ပြီးတော့ကျွန်တော်တို့အရာအလုံးဟာလူလူကရွေးချယ်ပြင်ရောက်တာလေအရသာဆိုအောင်ပါတရားစီရင်ဥပဒေဥပဒေအာဏာတော်ကတော့ရှိပြီးတော့ဒီတူဤတသားတွေသွားနိုင်မှဖြစ်နေဆိုတာဟိုပို့ပြီးတော့ထင်ရှားလာတယ်လို့ကျွန်တော်ဒီကမြင်ရပါတယ်
ဟုတ်ကဲ့ဆရာဦးသင်္တန်းကိုဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာပေးပို့ထားတဲ့လူတွေရောကိုယ်တိုင်ပါဖို့ဆက်သွယ်ထားတဲ့လူတွေရောတော်တော်များရှိနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတူကိုလှည့်ပေးချင်ပါတယ်ကနေဒါနိုင်ငံကဥညွန်လာဖြစ်ပါတယ်ဥညွန်လာဆွေးနွေးလို့ရပါတယ်ခင်ဗျဟု
တ်ပါတယ်ခုနကကျွန်တော်တို့လက်ရှိအနေအထားအရပြည်တွင်းဥပဒေတွေအရစစ်ဆေးအရေးယူတာတွေလုပ်မယ်ဆိုရင်တရားမျှတမှုရနိုင်မလားဆိုတဲ့ပုံမှာလုံးဝမရနိုင်ပါဘူးလက်ရှိအခြေအနေမှာဘာကြောင့်လဲဆိုတော့ ဒီမှာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိဘူးဆိုတာကြားပါပြီ။အခုလက်ရှိအနေအထားမှာတော့မဖြစ်နိုင်ပါဘူး။ဘလို့မှတရားမျှတမှုမရဘူး။ဒါပေမဲ့နောက်တစ်ခုကနိုင်ငံတကာဥပဒေနဲ့လမ်းစပွင့်လာပြီလားဆိုရင်တော့လမ်းစပွင့်လာပြီလို့ဆိုရမှာဖြစ်ပါတယ်။ဒီမြန်မာနိုင်ငံပေါ်မှာ ICJ ရဲ့စွဲဆိုချက်တွေနဲ့ဒီအပြန်အလှန်ဥပဒေပညာရှင်တွေရှင်းလင်းခြေပါတာကိုနားထောင်ရင်မြန်မာနိုင်ငံဘက်ကအခုကံခြေပါချက်တွေကိုအားနည်းတယ်လို့သုံးသပ်နေတာတွေတွေ့ရပါတယ်။အဲ့ဒါကြောင့်မလို့အခု ICJ ကနေပြီးတော့ဒီဇင်ဘာ12ရက်နေ့မှာပဲကြေညာချက်ထုတ်လာတာထုတ်လာနိုင်ပါတယ် ICJ နေတဲ့ဒီဂမ်ဘီယာကညွန်ပြတဲ့အချက်9ချက်ပါတဲ့တင်ပြချက်ဒီအရာမြန်မာနိုင်ငံဘက်ကဆောင်ရွက်ဖို့အချက်6ချက်ကိုကြားပြတင်သွင်းဖို့ဆောင်ရွက်လာနိုင်ပါတယ်အဲ့ဒီအချက်တွေမှာဘာအရေးကြီးဆုံးလဲဆိုတော့ကုလအပါဝင်နိုင်ငံတကာမှအချက်လက်ရှာဖွေရေးအဖွဲ့တွေကိုပူးပေါင်းဆောင်ရွက်ဖို့အာမခံရမယ်ဆိုတဲ့အချက်ပါဝင်ပါတယ်ဒီအချက်ကိုညင်းပယ်ကညင်းပယ်မယ်ဆိုရင်လည်းအလွန်ခက်ပါလိမ့်မယ်ဒါကြောင့်မလို့မြန်မာနိုင်ငံရဲ့ပြည်ဝင်ရေးအခြေအနေကပိုရှုပ်ထွေးလာနိုင်ပါတယ်။ဒါကိုအစိုးရအနေနဲ့သတိကြီးစွာထိန်းနိုင်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ရွေးကောက်ပွဲနီးလာတဲ့နေ့အမြတစ်ဖက်အဖက်အခြားတစ်ဖက်ကနေအပြည့်အမောက်လုပ်ငန်းတွေကိုအရင်လဲလုပ်နေတယ်အခုလဲလုပ်နေသေးဆိုတာကိုသတိချဖို့လိုပါတယ
်။
ဒါပြည်သူအားလုံးသိပါတယ်။တော်မီလာဝင်တော်ကြောင့်လက်ကမောင်းခတ်တတ်ပါတယ်။အထူးသဖြင့်ဒေါ်အောင်ဆန်းစုကြည်နယ်သာလန်ခရီးမထွက်မီကာလနဲ့ထွက်နေစဉ်ကာလတွေမှာတမလောကနေလွတ်တော်ထဲမှာ59ဆနဲ့တည်းအောင်အားမရသေးပဲနဲ့ဝင်ကြီးဌာနအစီအနေမှာနိုင်ငံသားရဲ့စော်စပ်သူများကိုမပါဝင်ဆိုတာကိုဆိုတင်သွင်းခဲ့တယ်။နောက်တစ်ခုကကာလုံခေါ်ဖို့အများဆုံးခေါ်ဖို့ဆိုတဲ့အဆိုကိုတင်သွင်းခဲ့တယ်။ဒါလိုကြီးကြီးအပြည့်တမလောရဲ့ဘယ်လို့မှမပြောင်းလဲတဲ့သဘောတရားကိုပြလိုက်ခြင်းလို့ဖြစ်တယ်။တနည်းအားဖြင့်ချိန်ကြောက်တယ်လို့လည်းမြင်ပါတယ်။ဒါကိုအစိုးရဝန်ကြီးပဲအားကိုးမနေပဲနဲ့ပြည်သူတရားလုံးကသတိရှိရှိနဲ့ကိုယ်နိုင်ငံနဲ့ပြည်သူတရားလုံးရင်းရမ်းတာရေးကိုဟုတ်မတူကွဲပြားမှုတွေကိုလက်ခံနှလုံးသွင်းပြီးတော့ဆောင်ရွက်နိုင်ပါစေကြောင်းပြောကြလိုပါတယ
်။ဟုတ်ကဲ့ဦးညွန့်လာဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဥချင်းမြင့်ရှင်းနေပါတယ်အခုဥချင်းမြင့်သဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။ကျွန်တော်တို့ခုလိုတရားဆွေးတာတော့အင်တန်ဝမ်းနဲ့ကြီးအောင်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဓာရီကဟိုဘောဆူချင်းရှင်းတဲ့နေရာမှာလဲကျွန်တော်တို့ကအရက်ကားပြောနဲ့အရက်သုံးတကားနဲ့ပြောရင်တော့ဟိုခင်ဗျားတို့ဆွဲတဲ့လောက်ကြီးလဲမဟုတ်ပါဘူး။စတင်အားရောဆိုတော့ကျွန်တော်တို့မှလဲအဲ့ဒီကမှလည်းအဖြစ်ရှိပါတယ်လို့သူပြောခဲ့တဲ့သဘောလို့ကျွန်တော်ထင်ပါတယ်ခင်ဗျာ။ဒါလည်းကျွန်တော်တို့အာနာရှင်စနစ်တွေရဲ့ဟိုအာနာရှင်စနစ်တွေကိုတည်ဆောက်ခဲ့တဲ့လူတွေရဲ့သူတို့ကိုသတ်ဆန်အပ်ပေးတဲ့လူတွေအတွက်ကိုကျွန်တော်တို့ပြည်တွင်းဟိုပြည်ထဲမှာဟိုလုပ်ချင်လို့လုပ်လို့မရဘူးဆိုတာကိုဟိုအသိပေးလိုက်လို့သတိပေးလိုက်တယ်လို့လည်းဖြစ်ပါတယ်ခင်ဗျာ။အဲ့တော့ဒါလည်းကျွန်တော်တို့အစိုးရအကောင့်ကိုပြောမှာပါခင်ဗျာ။အဲဒီလိုဒီစီနဲ့အာနာရှင်စနစ်နဲ့တက်ပြိုင်နေတဲ့အခါမှာဒီနေရာမှာကျွန်တော်တို့အနာရှင်သမားတွေစင်ငင်မှုကောင်းတယ်လို့ထင်ပါတယ်ခင်ဗျာ။ဒါပါပဲဆရာ
။ဟုတ်ကဲ့ဦးချင်းမြင့်ဆွေးနွေးရကျေးဇူးပါ။နောက်တူကတော့ကျွန်တော်အမေရိကန်ပြည်တော်စုကကိုလာသိန်းဖြစ်ပါတယ်။ကိုလာသိန်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
။တရားဥပဒေရှိတော့ကပြောမယ်ဆိုလို့ရှိရင်တော့ဒီရင်းမှာဘာတရားဥပဒေမစိုးမိုးမှုမရှိလို့ဒီပြဿနာတွေဖြစ်လာတာပဲလေ။ဒါအရင်အစိုးရကြီးပဲပြစ်ပုံချလို့မရဘူးလေ။ဒီအစိုးရမှာအချိန်အများကြီးရှိခဲ့တာပဲ။ဒီကိစ္စတွေအကင်းပြေရှင်းဖို့ဒါပေမဲ့ဒီအစိုးရကဘာတစ်ခုမှပူပေါင်းဆောင်ရွက်မှုမလုပ်ခဲ့သလိုလုပ်ခဲ့မှုအပိုင်းမှာအများအားနည်းခဲ့သလိုရောအာသူတို့ကိုယ်တိုင်ကဒီလိုတစ်ဖက်ကဆော့ဆွဲချက်တွေရှိခဲ့တဲ့ဒီအမုန်းတရားတွေပြတ်သွားမှုတွေပေါ်မှာအာချစ်ချစ်ရောက်ရောက်ဘာတစ်ခုမှပူပေါင်းဆောင်ရွက်ပြီးတော့အာလုပ်ခဲ့တာမရှိဘူးမရှိတော့အခါကြတော့မှအခုလိုပုံမှန်ခိမိယပြဿနာဖြစ်လာတာလေအခုလဲထောက်ခံမှုဆိုတာတွေကဟိုထောက်ခံပွဲလုပ်တယ်ဆိုတာတွေကဒါဟိုသေသေးချာချာဘာကိုထောက်ခံနေသလဲဆိုတာတော့သေချာကျွန်တော်တို့နားလည်ဖို့ဖြစ်နေတယ်လို့ထင်တယ်အခုဒီတရားဥပဒေစိုးမိုးမှုကိစ္စနဲ့ပတ်သက်လာတော့နောက်ပိုင်းလည်းဒီပြဿနာတွေကကျွန်တော်ထင်တယ်တရားမျှတမှုရှိရှိဖြစ်ပေါ်လာနိုင်မဲ့အလားအလာမျိုးလုပ်နိုင်မဲ့အစိုးရရှိမှာမဟုတ်ဘူးဘာဖြစ်လို့ဆိုတော့ဒါတွေကအများပြောနေကြတဲ့2008အခြေခံဥပဒေကြောက်လို့လက်ညှိုးထိုးနေပေမဲ့လည်း2008အခြေခံဥပဒေနဲ့အကျုံးမဝင်တဲ့လူဆိုတဲ့အမြင်အရပြောရဆိုတော့လောကကိုင်းမဲ့ဟာတွေအများကြီးရှိတယ်။ဒါတွေတော့မလောက်ခဲ့ဘူးကွာ
။ဟုတ်ကဲ့။ဒ
ါကြောင့်မို့ဒီလိုစက်တနာတွေအများကြီးဖြစ်လာတာ
ပါ။ဟုတ်ကဲ့ဆိုတော့
ဒီလောက
်ဟုတ်ကဲ့ကုလသင်းရဲ့အမြင်ကတော့ဟိုပြောမယ်ဆိုရင်အစိုးရအနေနဲ့လုံနိုင်ကိုင်းနိုင်နဲ့ဟိုတချို့ခွင့်လန်းတွေရှိပေမဲ့လည်းဟိုလုံသင်းသားလောက်မလုပ်ခဲ့ဘူးဆိုတော့ဟာကိုထောက်ပြသွားတယ်လို့ကျွန်တော်နားလဲပါတယ်။နောက်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုသောတာရှင်တချို့စာတွေပေးထားတာရှိပါသေးတယ်။စာတချို့တော့နန်းလောင်ဖတ်ပြပေးပါဦးခင်ဗျ
။ပထမဆုံးတစ်ယောက်ကတော့ဟိန်မင်ခန်းဆိုတဲ့အကောင့်ပါရှင်။
ဆယ်နှစ်ကိုဆယ်လနဲ့ပြန်လွတ်ပေးခဲ့တဲ့ပြည်တွင်းတရားစီရင်ရေးဥပဒေကိုနိုင်ငံတကာကယုံကြည်အတိအမှပြုပါမလားဆိုပြီးတော့ရေးပါတယ်။နောက်တစ်ဦးကတော့တင်စော်မြင့်ဆိုတဲ့သူပါ။အဖြစ်ရှိသူတွေကိုပြည်ရင်ဥပဒေနဲ့အရေးယူမယ်လို့ဒေါအောင်ဆန်းစုကြည်ကပြောပေမဲ့ဒီကိစ္စကတကယ်တာဝန်ရှိသူကတက်မရောဆိုတော့တက်မရောသားတွေကိုစစ်တရားရုံးကပဲကင်တွယ်မှာပါလက်ရှိဖွဲ့စည်းပုံအရပေါ့စစ်တရားရုံးကိုလည်းနိုင်ငံတကာကယုံကြည်မှာမဟုတ်ပါဘူးလို့ရေးပါတယ်ရှင်နောက်သူကတော့မထွေးဆိုတဲ့သူပါနိုင်ငံတော်ကငါ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့နိုင်ငံတကာဥပဒေတွေနဲ့အရေးယူဖို့လမ်းစာရှိလာတယ်လို့ဆိုနိုင်ပါတယ်တဲ့အကြောင်းရင်းကအတိုင်းမင်ခိုင်းရဲ့ဂရုစကားမှာတာဝန်ရှိသူတွေကိုပြည်ရင်းဥပဒေနဲ့အညီအရေးယူဖို့ဆိုတဲ့အချက်လုံးဝမဖြစ်နိုင်ပါဘူးတဲ့။တစ်အချက်ကပြည်ရင်းဥပဒေဟာစစ်တပ်ခေါင်းဆောင်လူတစုအတွက်တာအကအကွဲပြုရန်အတွက်ပြောင်းလဲပြင်လဲနိုင်တဲ့စစ်တပ်စိတ်ကြိုက်ရေးဆွဲထားတဲ့ဥပဒေဖြစ်ခြင်းနဲ့၎င်းဥပဒေအောက်မှာမျှတမှုမရှိတဲ့တရားရေးစီမံရာဌာနဖြစ်နေခြင်းနဲ့နံပါတ်နှစ်အချက်ကလူအခွင့်အရေးချိုးဖောက်ခံရသူများဟာစစ်တပ်မှတော်၎င်းစစ်တပ်ရဲ့ဩဇာအာဏာအပြည့်အဝရရှိထားတဲ့အပေါင်းပါသူတို့ရဲ့လိန်နီးမျိုးစုံလိန်လဲလက်ဖြားချီယာဖြောက်အခက်အခဲဖြစ်အောင်ပြုလုပ်ထားတဲ့အမှုမျိုးစုံကိုအနိုင်ကျင့်ခံထားရတဲ့အတွက်မျှတမှုရှိတဲ့နိုင်ငံတကာခုံရုံးကအရေးယူရန်အသင့်တော်ဆုံးပါဆိုပြီးရေးထားပါတယ်ရှင
်။ဟုတ်ကဲ့နောက်ထပ်စာတချို့လည်းရှိပါသေးတယ်။တခုမျိုးတကဥလာထွန်းရဲ့စာလည်းပါပါတယ်။ဆိုတော့မဲရေးသဏ္ဍာန်ကိုဖတ်ပြပေးပါဦးခင်ဗျာ။
ဟုတ်ကဲ့ပါကောင်လင်းဦးရေဥလာထွန်းဆိုတဲ့သောရှင်ရေးလာတာကတော့ ICC ကအရေးယူပြစ်ပေးနိုင်တဲ့တရားရုံးမဟုတ်ဘူးလို့နားလည်ထားတာပါလူ့အခွင့်အရေးချိုးဖောက်မှုရှိရင်လူ့အခွင့်အရေးဥပဒေနဲ့အရေးယူနိုင်ပါတယ်ဆိုတဲ့ပြောကြချက်က ICC ပြစ်မှုဆိုင်ရာတရားရုံးကအခုနောက်ဆုံးလူသားအပေါ်ကျူးလွန်မှုဆေးရဆွေးမှုတွေအတွက်အမှုတည်ဆောက်ရေး ICC ရှေ့နေချုပ်စတင်စုံစမ်းဖော်ထုတ်နေတာကိုလက်ခံအသိမဲ့ပြုမဲ့သဘောလားသိကြပါတယ်ပြည်ရေးဥပဒေနဲ့တရားစီရင်မယ်လို့ပြောတာတော့လုံးဝလက်မခံနိုင်ပါဘူးလို့ဆိုထားပါတယ်။ဘာကြောင့်လဲဆိုရင်တော့ရှင်းနေဒီဥက္ကဋ္ဌကလောက်ကျန်တက်ဖြတ်မှုဟာအဓိကတရားခံတရားခံပြေးနှစ်နှစ်ကျော်လွတ်နေတာ။နောက်တရားခံပြေးရဟန်းတစ်ပါးလည်းလွတ်မြောက်နေသေးတယ်လို့အခုနောက်ဆုံးဗစ်တိုးရီးယားလေးအမှုကမောက်ကမတွေဖြစ်နေတာတွေကပြည်တွင်းတရားစီရင်ရေးအပေါ်မှာယုံကြည်ကိုးစားလက်ခံဖို့ခက်နေစေတာပါ။လူမျိုးစုတွေအတွက်တရားမျှတမှုဆိုတာကအဝေးကြီးပါလို့ပြောချင်ပါတယ်။ဆိုပြီးတော့ဒဂုံမျိုးတက်ကတော်ရရှင်ဦးလာထွန်းရေးပါတယ်။နောက်ထပ်တော်ရရှင်တယောက်ရေးတာကတော့အကိုချေမျိုးလေးဆိုတဲ့တော်ရရှင်မှာသူကတရားမျှတမှုတစ်ခုလို့ဆိုတာထက်နိုင်ငံတော်အတိုင်းပင်ခံဒေါအောင်ဆန်းစုကြည်ရဲ့ဝန်ခံကတိပြုချက်ကမြမတက်မတော်ကိုကိုစားပြုနိုင်သလားဆိုတာကမေးခွန်းတစ်ခုဖြစ်ပေါ်လာစေခဲ့တာအမှန်ပါလေနိုင်ငံတော်အစိုးရရဲ့အာဏာကာကွယ်ရေးစစ်ဘက်ဆိုင်ရာပေါ်ဘလောက်ထိလွှမ်းခြုံမှုရှိတယ်မရှိဘူးဆိုတဲ့အရာပေါ်မှာမူတည်ပါလိမ့်မယ်ဒါမှသာလျှင်တရားမျှတမှုညှိနှိုင်းမှုမျှော်လင့်ချက်ဆိုတာတရေစတည်လာပါလိမ့်မယ်အခုပူပူနေရကာလမလို့တရားမျှတမှုတစ်ခုပေါ်ပေါက်လာတယ်လို့ယူဆဖို့အချိန်စောနေပါသေးတယ်။ကျေးဇူးတင်ပါတယ် VOA လို့ဒီသောရရှင်ရေးလာပါတယ်ရှင
်။ဟုတ်ကဲ့သောရရှင်ရဲ့စာရင်းမှာတော့လက်ရှိအခြေအနေမှာတရားမျှတမှုရနိုင်မလားဆိုတာကိုတန်မြတ်အမြင်တွေတွေ့ရပါတယ်။ဆိုတော့နောက်အခုကျွန်တော်ပင်နိုင်စင်းနေတဲ့ပုံကိုယ်တွေကိုပြန်ပြီးဆွေးနွေးစီရင်တာတစ်ခုတော့ဆက်စောကျွန်တော်တို့ဟိုအမေရိကန်ပြည်အောင်ဆိုတာကိုလာသိန်းဆွေးနွေးထားတဲ့အချက်တစ်ခုရှိပါတယ်။သူကတော့ဒီအစိုးရအနေနဲ့ဟို2008ခုနှစ်ဖွဲ့စည်းပုံအခြေအနေကြောင်ကန့်တက်ချက်တွေရှိနေရဆိုရင်လည်းအစိုးရအနေနဲ့ဒီကြားထဲမှာလုံနိုင်ခိုင်နိုင်တဲ့ကိစ္စတွေရှိတယ်ဒါပေမဲ့လည်းတချို့ကိစ္စတွေကမလုတ်ခဲ့ဘူးဆိုပြီးသူကထောက်ပြသွားတာမျိုးရှိပါတယ်ဆိုတော့ဆရာဦးသိန်းသိန်းအရင်ဆွေးနွေးပေးပါလားခင်ဗျကျွန်တော်တို့ဒီလက်တလုံးမှာလည်းဖွဲ့စည်းပုံပြင်ဖို့ဆိုချက်ချင်းလည်းငင်းမဖြစ်နိုင်သေးတော့ဒီကြားထဲမှာဟိုလုံနိုင်ခိုင်နိုင်လုတ်တင်ခိုင်တင်တာတွေဘာတွေများရှိလဲဆရာ
ဒီပထမဆုံးကတော့နိုင်ငံကနေပူပေါင်းဆောင်ရွက်နာတယ်ဖွဲ့စည်းပုံနဲ့ဘာမှမဆိုင်ဘူးလေအဲ့တော့တကယ်တော့ဒီကြေညာတွေပြက်လာခဲ့တဲ့အားကတဘာဝဆိုကုလသမဂ္ဂအဖွဲ့ကြီးကလာပြီးဒူးစားတယ်ကတနာကြီးတက်တဲ့အခါမှာအချင်းချင်းတဲ့နေရာဦးတန်တမန်ကြီးလွတ်လပ်တဲ့တရင်သမားကြီးအပုပ်ပုံပေါ့ဗျာဒါကြီးဝင်ကမပြီးဘူးဟိုဖြစ်စင်မှာဒါကြီးကိုပိတ်ခံထားတယ်နောက်အပုပ်ငင်းတယ်ပေါ့ဗျာဘာမှမရှိဘူးဘာမှမဟုတ်ပါဘူးဒါလုံးကြံတင်ညာလာလို့ဆိုဆိုတယ်နောက်ကုလသမဂ္ဂဖြစ်လက်စားကိုရေးမရှင်းလာတဲ့ခါကျလဲဒါအစိုးရကြရတယ်ဗျာဟုတ်အဲ့ဒါလေဥပ္ပေါင်းဆောင်မှုတော့မရှိဘူးဥပ္ပေါင်းဆောင်မှုတော့မရှိတော့အဲ့လိုအချက်နဲ့အချိန်မီမျိုးဘဟုကပင်ကမကင်းဖြစ်တော့တာဟောဘာဖြစ်လို့အဝေမခံပါလိမ့်ဗျာသူတို့ခုခုဘုံပွဲထားတာရှိလို့ဖြစ်မှာလေဆိုတဲ့အချက်အဲ့ဒီအချက်ကတော့ကျွန်တော်တင်တယ်မထချက်ဖွဲ့စည်းလို့မို့တို့ကြရမလို့ပဲနဲ့အစိုးရအနေနဲ့ပေါ့ဗျာကိုဟာကုလသမဂ္ဂဖွဲ့နိုင်ငံတစ်ခုဖြစ်တော့နိုင်ငံမှာကျွန်တော်တို့ရဲ့ဒီအစိုးရထိပ်ကကုလသမဂ္ဂမှာဖွဲ့ရဖို့ရဲ့ဖွဲ့ပြီးတော့ပူးပေါင်းဆောင်ရွက်တင်နေတယ်အဲ့ဒီလိုပူပေါင်းဆောင်မှုပြက်ကွက်ခဲ့တဲ့အတွေ့အဲ့ဒါကိုဆောင်ရွက်မှုရှိတဲ့အတွက်အမိုက်ကစားပြက်ကပ်ပြီးတော့အခုချိန်ဒီရောက်တာလေလို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ဆရာဦးသိန်းတန်းဦးဆွေးနွေးပြီးတော့ကျေးဇူးပါ။ဆိုတော့ ကျွန်တော်အခုကိုယ်တိုင်စူးနေကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်ကြီးလည်းတစ်လက်ပြန်အလှည့်ပေးခြင်းပါတယ်။တူကတော့ကျွန်တော်တို့ကိုခိုင်စိုးအမေရိကန်ပြည်အောင်စုကဖြစ်ပါတယ်။ကိုခိုင်စိုးသဘောထားလည်းလူရင်းတူရှင်စူးနေလို့ရပါတယ်ခင်ဗျာ။
ဒီမြန်မာနိုင်ငံအစိုးရမှာကတော့အကုန်လုံးအကျပြိတ်နေတာပေါ့နော်အခုနေပြီးရင်ရပိုင်မှာလည်းစိတ်ပွေတွေဖြစ်နေတယ်စိတ်ပွေတွေကလည်းတရက်တစ်ရက်တိုးလာတယ်နောက်ပြီးအခုကစခိုင်းစိတ်ပွေတွေဖြစ်လာတယ်အေးအေးကပြင်လာတာဟောနှစ်ခဏစစ်တန်းနေပြီးရင်ဟောသိရသတဲ့စိတ်ပွေတွေဖြစ်တာပြင်ရောအရှင်ကောင်မှဖြစ်တာအဲ့လောက်ထိမကြည့်ကြဘူ
းဟုတ်ကဲ့ကုလားသိဆွေးနွေးရကျေးဇူးပါဆိုတော့ဟိုကျွန်တော်ဒီဆွေးနွေးပွဲတွေကကျွန်တော်တက်နေပြီပြဿနာကိုပြေလည်အောင်ကျွန်တော်ဆွေးနွေးဖို့ရည်ရွယ်ထားတာဖြစ်တဲ့အတွက်ဟိုတချို့အတုံးလုံးတွေကတော့ပို့ပြီးတော့ဘေးကဖြစ်စီရဖြစ်နိုင်တဲ့အတုံးလုံးတွေကိုကျွန်တော်တို့ကမတုံးဖို့လည်းမြစ်တာရက်ခံနေပါတယ်နောက်ထပ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တူကတော့ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်အခုဒိတ်တရားရုံးမှာနော်ဒေါန်စန်းစစ်ကြီးတို့နဲ့သူတို့နော်ရှင်းလင်းပွဲလုပ်ခဲ့တာနော်တရားဆွဲဆိုခဲ့တာပြောဆိုခဲ့တာရှင်းလင်းခဲ့တာတွေကတော့ကျွန်တော်အနေနဲ့ကတော့နော်တကယ်လူကြီးတွေနော်တရားရုံးတရားကြီးတွေဆုံးဖြတ်တဲ့အချိန်မှာဆိုရင်တော့ဒါထူးခြားချက်တစ်ခုရှိလေလိုက်မယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လဲဆိုတော့ဒေါက်တာကြီးကြီးပြောဆိုနေတာတွေကနော်ရှင်းကြတယ်ဗျာထိုင်ချမှုတွေရှိနေတယ်ခင်ဗျာနော်အဲ့ဒါကြောင့်မို့နိုင်ငံတကာခုံရုံးမှာတကယ်လို့နော်သူတို့အနေနဲ့နော်ဒေါက်တာကြီးနဲ့နိုင်သွားပြီဆိုရင်တော့ကျွန်တော်တို့တိုင်းလာတဲ့နိုင်ငံဖွဲ့စည်းတိုင်းလာပြည်သူတွေကတော့ပို့ပြီးတော့နော်အဖိနှိတ်ခံရဖို့အလားအလာရှိတယ်လို့ကျွန်တော်မြင်တယ်။ဘာဖြစ်လို့လဲဆိုရင်နော်အခုတမတုံးမှာနော်စစ်တပ်ကဘယ်လိုအမိန့်ထုတ်တာလဲဆိုတော့နော်လက်နက်ကိုင်ဖွဲ့စည်းကိုပြည့်ရုံမကဘူးတိုက်ရုံမကဘူးနော်။နော်ရွာသားတွေကတွေ့ရအကုန်ပြစ်လို့ပြင်ညာထားတာရှိတယ်ခင်ဗျ။အဲ့ဒါကြောင့်မို့ကျွန်တော်တို့ကတိုင်းလာပြည်သူတွေအတွက်အများကြီးစိုးရိမ်တာရှိနေတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
။ Okay ကိုတိလည်းမဆွေးနွေးရကျေးဇူးပါ။နောက်ထပ်ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအီးမေးလ်ပို့ထားရလည်းရှိပါသေးတယ်။တယောက်ကတော့ကျွန်တော်အမေရိကန်ပြည်အောင်စုကမောင်တန်တနာပါကိုရန်နိုင်ဖတ်ပြပေးပါခင်ဗျာ
အမေစုဟာတာဝန်ယူမှုတာဝန်ခံမှုအပြည့်အဝရှိလို့ ICJ နိုင်ငံတကာတရားရုံးကိုသွားခဲ့တာပါပြီးတော့နိုင်ငံတော်လူခွင့်ချိုးဖောက်မှုတွေမှာတာဝန်ရှိသူတွေကိုပြည်တွင်းဥပဒေနဲ့အညီရေးယူမယ်လို့ကတိပေးခဲ့တာဟာကမ္ဘာကအာရုံစိုက်စောင့်ကြည့်နေတဲ့နိုင်ငံတကာတရားသူကြီးတွေရှေ့မှာပါအမေစုကသူမလုပ်နိုင်တဲ့ကတိတစ်ခုကိုပေးခဲ့သလိုပေးခဲ့ပြီဆိုရင်လည်းအဲ့ဒီကတိတရားလုံးပြတတ်တယ်ဆိုတာကျွန်တော်တို့ပြည်သူတွေအားလုံးအတိမို့ယုံမားတန်ကြရမဖြစ်မိပါအခုဆိုရင်မြန်မာနိုင်ငံရဲ့လူခွင့်ပြဿနာဟာနိုင်ငံတကာတရားရုံးတွေဖြေရှင်းရတဲ့အခြေအနေအထိရောက်ရှိလာပြီဖြစ်တဲ့အတွက်အရင်တုန်းကလိုလူခွင့်ချိုးဖောက်မှုပြဿနာတွေကိုမမြင်ကွယ်ရမှအမှုစီရင်လို့မရတော့ဘဲအများပြည်သူတွေသတင်းမီဒီယာသမားတွေရှေ့အမှုစီရင်ရတော့မှဖြစ်ပါတယ်ဒီအတွက်စစ်ကောင်ဆောင်တွေထိန်းချုပ်ထားတဲ့ပြည်ထရေးနယ်စပ်ရေးနဲ့တရားစီရင်မှန်တိုင်းတွေကိုအစိုးရရဲ့ဓာတ်ရိုက်စီမံအုပ်ချုပ်မှုအောက်ရောက်လာနိုင်ပါတယ်အကြောင်းကတော့ကာကြုတ်ကိုယ်တိုင်ကအစိုးရအုပ်ချုပ်မှုအတိုင်းလိုက်နာသွားပါမယ်လို့မကြာခဏထုတ်ဖော်ပြောဆိုသွားလိုပါပဲနောက်ပြီးအစိုးရကသတင်းမီဒီယာလွတ်လပ်ခွင့်တွေကိုပုံမပေးလာနိုင်သလိုလူခွင့်ရေးစောင့်ကြည့်နေတဲ့အဖွဲ့တွေကိုလည်းလုံပိုင်ခွင့်တွေပိုတိုးပေးလာနိုင်တယ်လို့ယူဆမိပါတယ်ဒါပြင်အစိုးရအနေနဲ့အရဖတ်လူမှုအဖွဲ့အစည်းတွေဖြင့်ကုလလူခွင့်ရေးအဖွဲ့အစည်းတွေနဲ့ပါပုံမဆောင်ရွက်လာနိုင်တာကြောင့်နိုင်ငံတကာဥပဒေနဲ့ပါရည်ယူမှုတွေရှိလာနိုင်တယ်လို့ယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်အောင်စုကမောင်ထသနာပေးစာပါ။သူစာမှာတော့ဒီ ICJ အမှုရောက်လူခွင့်ရေးအခြေအနေတိုးတက်နိုင်တဲ့မျှော်လင့်ချက်တစ်စုံတည်းအားတွေ့ရတဲ့ဆိုရင်အမြင်မျိုးပြောထားတယ်လို့ဒီချိန်ထဲမှာပဲဟိုဒါတွေကိုအခုချိန်လောက်ကြီးမပြင်နိုင်ဘူးဆိုလို့ရှိရင်တော့နောက်မှဒီတဲ့အချက်သေးတွေကျော်ဝန်းနိုင်တဲ့အန္တရာယ်တချို့လည်းထောက်ပြပါရယ်။ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကျွန်တော်အစီအစဉ်အားလည်းဟိုအချိန်သိမ့်မချန်တဲ့အတွက်ပြင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုပြန်လှည့်ပေးခြင်းပါရယ်။ဆိုတော့အရင်ဆုံးဆရာဦးဝင်းလွင်ဆွေးနွေးပေးပါလားခင်ဗျာ။ကျွန်တော်အခု ICJ ထိရောက်ခဲ့တဲ့အဖြစ်ကနေသင်ခန်းစာယူသင့်တာတွေလည်းကျွန်တော်ရှေ့မှာပြောသွားပြီဆိုတော့ရှေ့နာကတ်အတွက်ကောဟိုဘာတွေများစောင့်ရန်ရှောင်ရန်ပေါ့လေဒီလိုဖြစ်မျိုးတွေမကြုံရလေအောင်အဓိကလှုပ်တင်တာဘာတွေများဆရာအနေနဲ့ရှိရလို့ယူဆတာခင်ဗျာ။
ဟုတ်ပါတယ်ကျွန်တော်သင်္ကန်းစာယူဖို့အင်ပဒန်အရေးကြီးပါတယ်သင်္ကန်းစာယူဖို့ဆိုတော့အခုကကျွန်တော်တင်ပြသလိုအင်ပဒန်ကိုသဘောထားကြည့်ခဲ့တဲ့မြန်မာလူမျိုးတွေကိုအစိတ်သင့်အောင်ဆက်လက်တကျလုပ်ခဲ့တာလည်းရှိပါတယ်เนาะအဲ့လိုကျွန်တော်တို့ brain wash လုပ်ခဲ့တယ်မှိုင်းတိုက်ခဲ့တယ်နောက်ပြီးတော့ကျွန်တော်တို့ဒီ6962ခုနှစ်နောက်ပိုင်းမှာကိုယ်တည်းမတူတဲ့ different ဆိုတာဟာအန်ဒီအေကြီးတစ်ဖွဲ့မိမောင်းထိုးပြပြီးတော့အဲ့လိုလုပ်ခဲ့တဲ့အတွက်အများပြည်သူများမှာအချက်အလက်တွေကလွဲမှားမှုဖြစ်နေတယ်။ဥပမာကျွန်တော်တို့တမိုင်းမှာပထဝီနိုင်ငံရေးမှာကြံ့ကြည့်ရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့မြေပုံဟာအတ္တမဏိပူရအယုဒ္ဓယာရှိခဲ့တယ်။ဟိုရခိုင်ဘက်မှာကြံ့ကြည့်မယ်ဆိုလေဘင်္ဂလားဒေ့ရှ်ကချက်တကောင်းငယ်ကိုနှစ်ပေါင်း100လောက်ရခိုင်မင်းများကသိမ်းပိုက်ခဲ့တာရှိတယ်။တခါဒီရခိုင်မင်းများကလည်းဘယ်လောက်ထိသဘောထားကြီးလဲဆိုရင် Turoha, Buddha Bada, Yahin, Nemia Chedo, Leve, Islam Bueri Shide, Kalima Shah, Ali Shah, Subiro, Hello Bueri Shigede, Yakin D, Miao Unandoma, Dingari, Tolo de Kama, Tano Arbi Sabidi, Arbi Sabia, Yulu Sabimu, Bada Yine, Patete Sabidi, Tolo Biro, Loke. So, Eddie Lu, Yamada Bawa, Sha, Shini de Hau, General Takare, Ludu Luemado, ကျွန်တော်တို့အချက်အလက်တွေနဲ့လမ်းလို့ရအောင်လုပ်ခဲ့တဲ့ဒီအစိတ်တက်နေတာတွေကိုကျွန်တော်တို့အစိတ်ကြံချရမယ်။တော့ဒါတွေကိုကျွန်တော်တို့ကဒီတော့ဆစ်ဆိုင်လုပ်ရမယ်။အန်တီဒိုတီရှာမယ်။အဲ့ဒါပါလဲဆိုတော့ပစ်အက်ဒူကေးရှင်းပဲ။အချင်းကြမယ်။လောလောဆယ်မှာဖြစ်နိုင်ပါဘူး။တိုးတော်လည်းပဲကျွန်တော်တို့ဆက်ရှိလက်ရှိနဲ့ကျွန်တော်ပြည်သူများကိုအသိပညာပြင့်တင်ပေးရင်အသိပညာညံ့မြေကတော့ရှိနေ
ဦးတိန်တန်ကိုလည်းပါဝင်ဆွေးနွေးရသူတွေစာရေးသားပေးဖို့သူတွေနဲ့သောတာရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။ကိုအောင်လင်းဦးဆွေးနွေးတင်ဆက်တဲ့စနေညဗီဒီယိုရဲ့တရက်လီလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA app တွေကို download ရယူကြပါအောင်ခင်ဗျာ။ကျွန်တော် VOA ထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးချင်တဲ့တိတ်တချင်းတောင်းညင်တယ်ဆိုရင်တော့စာရေးသားပေးဖို့ရမယ့် email လိပ်စာ burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကြီးအကျယ်ကိုမတ်တင်ကြီးတိုက်ကပြောပြမှာပ
ါမြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်အတားတွေပိုပြီးခိုင်မာအကောင့်စီရေးအတွက်ရည်ရွယ်ပြီးဂျူရုနဲ့ဒုံးကြီးအင်ဂျင်ဆက်စမ်းသပ်ရေးစခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှာပြောပါတယ်။ဘာစမ်းသပ်ခဲ့တယ်လဲဆိုတာတော့ဖော်ပြမထားပါဘူး။နယူးဇီလန်နိုင်ငံ White Island မှာပြီးခဲ့တဲ့တနင်္လာနေ့ကမီးတောင်ပေါက်ကွဲပြီးတဲ့နောက်ပျောက်ဆုံးနေသူ2ဦးကိုရှာဖွေရေးလုပ်ငန်းကိုတနင်္ဂနွေနေ့မှာပြန်ဆမယ်လို့တာဝန်ရှိသူတွေကစီစဉ်နေပါတယ်။ဆူရန်တမရာဟောက်အိုမာအယ်ဘာရှီဟောက်ကိုအဂတိလိုက်စားမှုငွေမဲခဝါချမှုတွေနဲ့အပြစ်ရှိကြောင်းတရားရုံးကစနေနေ့မှာစီရင်ချက်ချလိုက်ပြီးဇာရိတ်တာပြုပြင်ရေးစက္ကန့်မှာနှစ်နှစ်ထိန်းသိမ်းဖို့ပြစ်ဒဏ်ချမှတ်လိုက်ပါတယ်ဆူရန်အနာရှင်ဟောက်ဘာရှီဟောက်အတွက်ရော့တော့ဒါဟာပထမဆုံးတရားစီရင်ခံရမှုလည်းဖြစ်ပါတယ်ဆက်ရှိချိန်မြောက်တရုတ်မြန်မာနေဆက်ကုံသွေးရေးကုန်းစည်ပြပွဲကိုတရုတ်နိုင်ငံရွှေလီမှာဒီဇင်ဘာလ10ရက်နေ့ကနေ16ရက်နေ့အထိကျင်းပနေတာမှာအခုချိန်ထိစီမံကိန်း24ခုလက်မှတ်ရေးထိုးပြီးဖြစ်ကြောင်းတရုတ်နိုင်ငံပိုင်ရှင်ဟွားကဖော်ပြပါတယ်။ဒီစီမံကိန်းတွေရဲ့တန်ဖိုးကတော့အမေရိကန်ဒေါ်လာ 1.8 ဘီလီယံတန်ဖိုးရှိတယ်လို့လည်းဖော်ပြထားပါတယ်။ပရီးမီးယားလိဂ်ပွဲစဉ်စက်ခွန်ကိုစနေနေ့ကကစားကြတဲ့အသင်းတွေထဲမှာအမှတ်ပေးစရာထိပ်ငါးသင်းထဲမှာ3သင်းကန်တဲ့ချဲလီဗာပူးတသင်းပဲအနိုင်ရပါတယ်။လီဗာပူးဟာအင်ကွင်းမှာဝက်စ်ဖို့ကို2ဂိုးပြန့်နဲ့အနိုင်ရတာကြောင့်အမှတ်ပေးစရာထိပ်ဆုံးအဆင့်ကိုဆက်ထိန်းထားနိုင်ပါတယ်
။ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းအကြီးအကျယ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါ။ဒီမင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VO ရဲ့အစီအစဉ်လေးကို6နာရီကနေ9နာရီအထိလိုင်းလိုမီတာ30 40 48နဲ့လိုင်းလမ်းမီတာ190အပြင် Facebook စာမျက်နှာကပါတင်ဆက်ပေးခဲ့တာပါ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြောရှင်ပွေရနေ့ဖြစ်ပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.